ကဲဒီနေ့လည်းသုဘာတိတဝါစာမင်္ဂလာအကြောင်းပဲဆက်ပြီးဟောကြားဆိုနော်ညကပြောခဲ့တဲ့ဇဂါရီထဲမှာပေါ့လေရှင်သူတော်ကောင်းတို့ကဇဂါအရာအင်္ဂါ၄ဌံဆိုပြီးဒီလိုသတ်မှတ်ချက်ရှိပါတယ်နော်နည်းနည်းလေးပြည့်စုံသွားအောင်ထပ်ပြီးပြောမယ်ဇတုဟိဘိက္ခဝေအင်္ဂေဟိသမဏဂတဝါစာသုဘာတိတဟောတိဘိက္ခဝေခြေတယံတို့စတုဟိအင်္ဂေဟိအင်္ဂါလေးရတို့နှင့်သမဏဂတပြည့်စုံသောဝါစာစကားကိုဝါစာစကားသည်သုဘာတိတာဝါစာကောင်းမွန်စွာပြောကြားအပ်တဲ့စကားသည်ဟောတည်ဖြစ်ပါ၏။ဘုရားရှင်ဟောထားတဲ့ဒီဒေသနာတော်လေးကိုကိုးကားပြီးတော့စကားအရာအင်္ဂါ၄ဌံဆိုပြီးတော့ဒီလိုရှင်းသူဟောင်းတို့ကစုံစုံမှကြားပါရဲ။အင်္ဂါသူတော်ကောင်းဆိုတာကဒီအင်္ဂါ၄ဌံနဲ့ပြည့်စုံနေတဲ့စကားမျိုးကိုသာပြောတင်တယ်လို့ဒီလိုဆုံးပါတာနော်အဲဒီစကားနဲ့ပတ်သက်ပြီးမြတ်စွာဘုရားဘယ်လိုဟောထားတယ်လဲသုဘာတိတဥဒ္ဓမ္မမဟုတန်တော်ဓမ္မပဏိနာဓမ္မတန်ဒုတိယပိယံပဏိနာပိယတန်တတိယသစ္စာပဏိနာလိကန္တံစတုထံတန်တော်ဘုရားဆက်ရှိသောအရိယသူတော်ကောင်းတို့ကသုဘာတိတံကောင်းစွာပြောကြားအပ်တဲ့စကားကိုဥဒ္ဓမအတ္တဆုံးအမြတ်ဆုံးဟု၍အာဟုဟောကြားတော်မူကြလေကုန်၏။တန်တော်ဘုရားဆက်ရှိတော်သူတော်ကောင်းတို့ကသုဘာတိတံကောင်းစွာပြောကြားအပ်တဲ့စကားကိုဥဒ္ဓမမွန်မြတ်သောစကားဟု၍အာဟုဟောကြားတော်မူကြလေကုန်၏။ကောင်းစွာပြောဆိုတဲ့စကားတစ်ခုကိုဘုရားဆက်ရှိတော်အရိယသူတော်ကောင်းတို့ကမွန်မြတ်တဲ့စကားတစ်ခုလို့ဒီလိုဟောတယ်အဲ့ဒီမွန်မြတ်တဲ့ဇဂတ်တခုဆိုတာကဘာလဲလို့မေးတော့ပိသုဏဝါစာခိုတဲ့ဂုံးတိုက်တဲ့ဇဂတ်မှသူတော်ကောင်းဆိုတာရှောင်းခြင်းရတယ်ဒီဇဂတ်ဟိုးပို့လိုက်ဟိုဇဂတ်ဒီပို့လိုက်အဲ့ဒီလိုသေယူပို့ဆောင်ရေးဇဂတ်တွေကိုပြုလုပ်ခြင်းကိုကောင်းမွန်တဲ့ဇဂတ်ပြောချနေခြင်းမဟုတ်လို့ဆိုလိုတယ်အဲ့ဒီလိုသေယူပို့ဆောင်ရေးမလုပ်ဖဲအကျိုးရှိတဲ့ဇဂတ်ပြောတာကိုတော့သုဘာတိတဝါစာကောင်းမွန်မှန်ကန်နေတဲ့အကျိုးဇဂတ်ကိုပြောတယ်လို့ဒီလိုသတ်မှတ်တယ်ဒါကြောင့်တန်တော်ဘုရားဆက်ရှိသောအရိယသူတော်ကောင်းတို့ကသုဘာတိတံကောင်းစွာပြောကြားအပ်တဲ့ဇဂတ်ကိုဥဒ္ဓမံမွန်မြတ်သောဇဂတ်ဟု၍အာဟုဟောကြားတော်မူကြလေကုန်၏ဓမ္မံဓမ္မဓမ္မံတရားနှင့်လျော်ညီတဲ့ဇဂတ်ကိုဘယ်နည်းပြောကြားလျာ၏အဓမ္မံတရားနှင့်မလျော်ညီတဲ့ဇဂတ်ကိုနဘယ်နည်းမပြောဆိုလျာတန်ထိုတရားနှင့်လျော်ညီနေတဲ့ဓမ္မအမိရတဲ့ဇဂတ်သည်ဒုတိယနှစ်ခုမြောက်သောဇဂတ်ပါပေ၏ဒုတိယနှစ်ခုမြောက်သောသုဘာတိတဇဂတ်ပါပေ၏ခုနကသုဘာတိတကပထမခုဒုတိယဇဂတ်ကသုဘာတိတဇဂတ်ကဒုတိယသုဘာတိတဇဂတ်ကဓမ္မတဲ့မှန်ကန်နေတဲ့ဓမ္မအမိရတဲ့ဇဂတ်ကိုသာပြောရတယ်သူတော်ကောင်းဆိုတာကမမှန်ကန်တဲ့အဓမ္မအမိရတဲ့ဇဂတ်မပြောရဘူးဓမ္မနဲ့လျော်ညီတဲ့ဇဂတ်သာပြောရမယ်ဓမ္မနဲ့မလျော်ညီတဲ့ဇဂတ်မျိုးကိုမပြောရဘူးဘယ်ဇဂတ်တွေလဲလို့မေးတော့တန်ဖတ်ပလပခေါ်တဲ့မေဖို့နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်မဟုတ်တဲ့အနှစ်မရှိတဲ့အကာတဖွဲ့ဖြစ်နေတဲ့ဇဂတ်တွေအဲ့ဒီဇဂတ်မျိုးကိုသူတော်ကောင်းတို့ကမပြောရဘူးအဲ့ဒီလိုတန်ဖတ်ပလပမှရှောင်ကျင်ပြီးတော့မေဖို့နိဗ္ဗာန်နဲ့ဆက်နေတဲ့တရားဇဂတ်မျိုးကိုပြောခဲ့ရင်ဒီဇဂတ်မျိုးကိုသူ့ဘာနှစ်ခုမြောက်သူ့ဘာတိတဝါစာလို့ခေါ်တယ်နောက်တစ်ခုပိယံပဏိနာပိယံတန်တတိယပိယံချင်းမြတ်တို့ဘွယ်ဖြစ်တဲ့ဇဂတ်ကိုဗနေပြောဆိုလျာဤအမိယံမချင်းမြန်တို့အပ်တဲ့ဇကားကိုနဘယ်နေမပြောဆိုလျာသူတော်ကောင်းသူရကသူတော်ဘာတို့ချင်းမြန်တို့တဲ့ဇကားမျိုးကိုသာပြောတင်နေသူတော်ဘာတို့မချင်းမြန်တို့တဲ့မနှိမ့်ချိုက်တဲ့ဇကားမျိုးကိုသူတော်ကောင်းသူရကမပြောတင်ဘူးတန်ထိုသူတော်ဘာတို့နှိမ့်ချိုက်တဲ့ဇကားဒီကတတိယသုခုမြောက်ဖြစ်သောသူပါတိတဇကားပါပေသည်တတိယမြောက်သူဘာတိတဇဂဆုရကသူတို့ဘတ်တို့ချင်းခင်နှစ်သက်မြတ်လို့အပ်တဲ့ဇဂါနောက်နံပါတ်လေးကတော့သစ္စာပဏိနာလိကန္တံသဒုဒ္ဒံသစ္စာမှန်ကန်တဲ့ဇဂါကိုသာလျှင်ပဏိပြောဆိုလျာဤအလိကံချုံရင်ဖောက်ပြန်မမှန်ကန်တဲ့ဇဂါမျိုးကိုနဗ္ဗေနေမပြောဆိုလျာ တန်ထုမှန်ကန်တဲ့စကားကိုပြောကြခြင်းဒီကသရုပ်ထံလေးခုမြောက်ဖြစ်သောသူပါတိတာစကားပါပေသည်သူတော်ကောင်းဆိုတာကမှန်တဲ့စကားကိုသာပြောရတယ်ရှုရင်ဖောက်ပြန်မမှန်ကန်တဲ့စကားမျိုးကိုသူတော်ကောင်းဒီဘယ်တော့မှမပြောရဘူးပေါင်းလိုက်တော့အင်္ဂါပနဲ့ရှိလေ၄ချက်ဒါကစကားအရာအင်္ဂါ၄ဒံဆိုတာကတော့ဒီမြတ်စွာဘုရားဟောထားတဲ့ဒီစကားကိုအခြေခံပါတယ်ဒီဒေသနာတော်တွေကိုအခြေခံတယ်နော်သူတော်ကောင်းဖြစ်ခင်ဖြစ်ခြင်းနဲ့ဆိုလို့ရှိရင်သူတော်ကောင်းတို့ပြောတင်ပြောတတ်တဲ့ဇာကမျိုးကိုသာမိမိတို့ပြောနိုင်အောင်ကြည်ကြံကြုတ်ကုတ်ပွားများအထုတ်ဖို့မလိုဘူးလားလိုတယ်ဓမ္မလည်းမိမိသူတော်ကောင်းဖြစ်မယ်သူတော်ကောင်းတို့ဖြစ်ခြင်းရဲ့သူတော်ကောင်းတို့ပြောတင်ပြောတတ်တဲ့ဇာကမျိုးကိုမိမိကမပြောဘူးသူတော်ကောင်းတို့မပြောတင်မပြောတတ်တဲ့ဇာကမျိုးကိုသာပြောနိုင်ခဲ့မယ်ဆိုလို့ရှိရင်တော့မိမိသူတော်ကောင်းဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါကြောင့်တရားနာပရိသတ်တွေသူတော်ကောင်းဖြစ်ခြင်းကြသလားမဖြစ်ခြင်းဘူးလားလို့မေးရင်ဘယ်လိုဖြေမလဲဖြစ်ခြင်းဖြစ်ခြင်းရင်ဘယ်စကားမျိုးပြောရမလဲစကားအရာအင်္ဂါ၄ဒံလို့ခေါ်ဆိုအပ်တဲ့သုဘတိတ္တစကားမျိုးကိုသာပြောရမယ်နော်သုဘတိတ္တစကားဆိုတာကဘာလဲဂုံးတိုက်တဲ့စကားမျိုးမဖြစ်စေရဘူးပိန်ဖြင်းတဲ့စကားမျိုးမေဖို့နိဗ္ဗာန်ရောက်ကြောင်းမဟုတ်တဲ့ပိန်ဖြင်းတဲ့အနှစ်မရှိတဲ့ဇာကမျိုးမဖြစ်စေရဘူး။ကြမ်းတမ်းတဲ့ဇာကမျိုးမဖြစ်စေရဘူး။ချစ်ခင်မြတ်လို့ဝေရဇာကတော့ဖြစ်စေရ။မမှန်ကန်တဲ့မှုသားဇာကမဖြစ်စေရဘူး။မှန်ကန်တဲ့သစ္စာဇာကတော့ဖြစ်စေရမယ်။ပေါင်းလိုက်တော့ဇာကရဘယ်နှတန်လဲ။အင်္ဂါ၄တန်ပဲ။ဒီဇာကရအင်္ဂါ၄တန်နဲ့ပြည့်စုံနေတဲ့သုဘတိတ္တကောင်းမွန်မှန်ကန်နေတဲ့ဒီဇာကတစ်ခုကိုပြောခရင်ဘာဖြစ်မလဲ။အယံမိဥပယလောကဟိတဒုက္ခဝဟနတောမင်္ဂလံတိဝိတိတဗ္ဗအယံမိဤအင်္ဂါ၄ဌာနှင့်ပြည့်စုံနေတဲ့သုဘတိတာစကားသည်လည်းပဲဥပယလောကဟိတဒုက္ခဝဟနတောပိစ္ဆုပံတမလွန်နှစ်တန်းသောလောက၌အကျိုးစီးပွားချမ်းသာကိုရွတ်ဆောင်တတ်သည့်အဖြစ်ကြောင့်မင်္ဂလံတိမင်္ဂလာမြည်၏ဟု၍ဝိတိတဗ္ဗသိသင့်သိတိုင်းလှပ၏အင်္ဂါ၄ဌာနှင့်ပြည့်စုံနေတဲ့ဒီသုဘတိတဝါစာအမိယနေတဲ့မင်္ဂလာစကားတစ်ခုသည်ပြည့်စုံပံအကျိုးစီးပွားချမ်းသာဓမ္မလွန်အကျိုးစီးပွားချမ်းသာဆိုတဲ့ဒီချမ်းသာဒုက္ခနှစ်မျိုးအကျိုးစီးပွားနှစ်မျိုးကိုရွတ်ဆောင်ပေးနိုင်တဲ့စွမ်းအားရှိခြင်းကြောင့်မင်္ဂလာလို့သိပါတဲ့မင်္ဂလာလို့ခေါ်တယ်တဲ့နည်းနည်းလေးစဉ်းစားကြည့်သမ်းပေါ့နော်မိမိကိုယ်ကိုမိမိစဉ်းစားကြည့်ပေါ့ပုဂ္ဂိုလ်တစ်ယောက်ကဒီစကားဟိုဖို့ဟိုစကားဒီဖို့ဒီလိုတည်ပို့ဆောင်ရင်လုံနေတာကိုဘေးကအမှန်တိတ်သိသွားပြီအဲ့ဒီလိုပုဂ္ဂိုလ်မျိုးအပေါ်နဲ့ရှိခင်မြတ်လို့မှုဆိုတာဖြစ်နိုင်ပါမလားမဖြစ်နိုင်နောက်တစ်ခုအဲ့ဒီလိုတည်ပို့ဆောင်ရင်လုံပြီဒီလိုဂုံးတိုက်နေတဲ့ပုဂ္ဂိုလ်တယောက်အဖို့သူ့ရဲ့တန်တန်မှာပိစ္ဆုပန်ကြီးပါချမ်းသာမှုဆိုတဲ့ဒီသဘောတရားဖြစ်နိုင်ပါမလားမကျင့်နဲ့သူကဒီလိုပြုတ်လုံနေတဲ့ကိုရက်ကသူ့စိတ်ထဲမှာမကျင့်တဲ့ချက်ကလေးတွေနဲ့ပြောနေတာအဲဒီလိုမကျင့်တဲ့ချက်တွေနဲ့ပြောနေတဲ့အတွက်ပြောနေတဲ့အချိန်ခါမှာသူ့သာနာမှာစိတ်ချမ်းသာဖို့ဆိုတာရှိမလားမရှိဘူးတဖက်သားကြားရတဲ့ပုဂ္ဂိုလ်တွေမှာလည်းစိတ်ချမ်းသာဖို့ဖြစ်တော့မလားမဖြစ်တော့ဘူးအဲဒီလိုဂုံးတိုက်တဲ့စကားကိုပြောနေတဲ့ပုဂ္ဂိုလ်တွေကွယ်လွန်သွားတဲ့အချိန်ခါမှာဘယ်ရောက်မလဲမကောင်းတဲ့ဘုံဘဝအပယ်လေးဘုံတဘုံဘုံရောက်နော်သူတို့ဘရဲ့ကြောက်ကုန်းသားကိုခဲစားတဲ့လုပ်ငန်းမျိုးဖြစ်တယ်ဆိုပြီးတော့ဒီလိုဖော်ပြထားပါတယ်ဒီတော့ပိစ္ဆုပန်မှလည်းကြီးပွားချမ်းသာမှုဖြစ်သလားမဖြစ်ဘူးတမလွန်ကြီးပွားချမ်းသာမှုလည်းဖြစ်သလားမဖြစ်ဘူးဒါပြင်းနဲ့အဲ့ဒီဂုံးတဲ့ဇာကသူတို့ကောင်းတို့ကရှောင်ကျင်လိုက်တယ်ရှောင်ကျင်ပြီးတော့ကောင်းမွန်မှန်ကန်တဲ့သူတို့ဘတို့ကိုစစ်စပ်ပေးတတ်တဲ့ဝဲပြားနေသူတွေကိုစစ်စပ်ပေးတတ်တဲ့ဇာကမျိုးကိုသာပြောကြတတ်တယ်အမှန်ကိုသာပြောတယ်အဲဒီလိုမျောကြတတ်တဲ့ပုဂ္ဂိုလ်ဒီပိစ္ဆုပန်မှလည်းကြည်ပွားချမ်းသာမှုဖြစ်နိုင်တယ်။နောတမလွန်မှလည်းဒီသီလကုသိုလ်ကံစေတနာတွေကြောင့်ကြည်ပွားချမ်းသာမှုကိုရရှိနိုင်တယ်။နောက်တစ်ခုပိန်ဖြင်းတဲ့ဇာတ်တွေကိုပုဂ္ဂိုလ်တို့ကအနှစ်မရှိတဲ့ဇာတ်တွေပြောနေပြီ။အနှစ်မရှိတဲ့ဇာတ်ကိုပြောနေတဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှမိမိပြောကြနေတဲ့အချင်းခံမှကုသိုလ်တရားတွေကိုတိုးပွားနိုင်ပါမလား။မတိုးပွားနိုင်ဘူး။အနည်းမရှိတဲ့စကားတွေကိုအချင်းကုန်ခံပြီးထိုင်ပြောနေတဲ့အတွက်တကယ်အနှစ်သာရဖြစ်နေတဲ့တရားဘာဝနာကျင့်စဉ်လုပ်ငန်းခွင်တွေမှာလည်းအချင်းတွေရုပ်လျော့ပြီးမသွားနိုင်ဘူးလားသွားနိုင်တယ် တခြားတခြားဒါနသီလသမထဝိပဿနာအစရှိတဲ့ကောင်းမှုကုသိုလ်တွေပြုဖို့ရန်အချိန်လေးလည်းယုံနေမသွားဘူးလားယုံနေသွားတယ်။ဒါကြောင့်ဒီပင်ဖြစ်တဲ့အနစ်မရှိတဲ့စကားတွေကိုထိုင်ပြီးတနေကုန်တနေခံပြောကြနေခြင်းသည်ပိဿုပ္ပံជីវချမ်းသာမှုဆိုတဲ့အကျိုးတရားကိုရွတ်ဆောင်ပေးနိုင်တဲ့စွမ်းအားကိုရှိသလားမရှိဘူး။ဓမ္မလွန်ជីវချမ်းသာရေးကိုရွတ်ဆောင်ပေးနိုင်သလားဆိုတော့ဒီလိုပင်ဖြစ်တဲ့စကားအနစ်မရှိတဲ့စကားတွေကိုထိုင်ပြောခြင်းတည်းဟုသောအကြောင်းကြောင့်ထိုပုဂ္ဂိုလ်သည်သေသည့်အချက်မဲနဲ့အပေလေးပုံတပုံးပုံးကိုတော့ရောက်နိုင်တယ်။ဒါကြောင့်ဓမ္မလွန်ជីវချမ်းသာရေးကိုရှိသလားမရှိပြန်ဘူး။နောက်တစ်ခုကျန်တဲ့နေတဲ့စကားတစ်ခုကိုပြောကြလိမ့်ရှိတဲ့ပုဂ္ဂိုလ်ပြောနေတဲ့အချင်းခံမှသူ့တန်တမှစိတ်ချမ်းသာမှုရှိသလားမရှိဘူး။ကျန်တဲ့စကားပြောကြတတ်တဲ့ပုဂ္ဂိုလ်တို့ဦးကိုမင်းပုဂ္ဂိုလ်တွေကကူညီရိုင်းပင်းခြင်းနဲ့စိတ်ထားခွင့်ရှိသေးလားမရှိဘူး။တောပါဇံတောဇံမတော်ဒီကောင်မသူ့ပါဇငါကြောက်လွန်းလို့သူ့ပါဇငါကြောက်လွန်းလို့သူ့ပါဇငါကြောက်လွန်းလို့ဆိုဝိဝေကမရှောင်ကြဘူးလား။ရှောင်သွားတယ်ဒီလိုကြမ်းတမ်းရိုက်ပြနေတဲ့ဇကားတွေကိုပြောကြနေတဲ့ပုဂ္ဂိုလ်သည်ပြောနေတဲ့အချင်းအခါမှာသူတစ်ပါးအပေါ်၌ဒေါသပြန့်ထန်းနေတဲ့မကျေနပ်ချက်တွေကအကောက်နေတဲ့အတွက်အကုသိုလ်တရားတွေထိုချင်းခံမှာမတိုးပါဘူးလားတိုးပါအဲ့ဒီအကုသိုလ်တရားတွေတိုးပါနေတဲ့အတွက်ဒီအကုသိုလ်တွေကလည်းဒီတတ္တဝါကိုသေသည်အချမ်းမဲနဲ့ပဲရောက်အောင်ပို့ဆောင်ပေးမလဲအပေလေးဘုံကိုရောက်အောင်ပုဇံပေးမယ်ဒါကြောင့်ပိဿုပ္ပံជីវချမ်းသာမှုတမလွန်ជីវချမ်းသာမှုဆိုတဲ့အကျိုးနှစ်မျိုးရနိုင်သလားမရနိုင်ဘူးအေးသူတို့ဘာတို့ချက်ခင်များတို့ဝဲရဖြစ်တဲ့စကားကြီးကိုပြောကြတတ်တယ်ချူချူသားသားနဲ့ကောင်းကောင်းမွန်မွန်အေးရှင်းရှင်းပြောဆိုဆုံးမတတ်တယ်အဲဒီလိုပုဂ္ဂိုလ်မျိုးကိုဂူညင်ရင်းပင်းခြင်းတဲ့ပုဂ္ဂိုလ်တွေမများဘူးလားများတယ်ဒီလိုချူတာပြီသူတို့ဘာလို့အကျိုးရှိမဲ့စကားတွေကိုနားဝင်အောင်ချိုးချိုးသားသားနဲ့ပြောဆိုဆုံးမအနေတဲ့ပုဂ္ဂိုလ်မျိုးဒီကွယ်လွန်သည့်အချမ်းမဲ့နဲ့ကောင်းရာတုက္ကတိကျင့်သည့်ဧကန်ဒီကံကြောင့်ရောက်နိုင်တယ်နော်။ဒါကြောင့်ပိဿုပ္ပံជីវချမ်းသာရေးဓမ္မလွန်ជីវချမ်းသာရေးဆိုတဲ့ချမ်းသာဒုက္ခနှစ်မျိုးကိုဒီချစ်ခင်မြတ်တို့ဘွယ်ရသောမံကန်တိကြနေတဲ့အကျိုးရှိတဲ့စကားတွေကိုပြောကြတတ်တဲ့ပုဂ္ဂိုလ်အဖို့မရနိုင်ဘူးလား။ရနိုင်နေ။နောက်တစ်ခုသစ္စံပဏိနာလိကံတံစတုဋ္ဌံသူတော်ကောင်းဆိုတာကမှန်ကန်တဲ့သစ္စာစကားကိုသာပြောရတယ်။ချွင်းရင်ဖောက်ပြန်မမှန်ကန်တဲ့စကားဘယ်တော့မှမပြောရဘူး။ချွင်းရင်ဖောက်ပြန်မမှန်ကန်တဲ့စကားဒီကိုပြောကြခဲ့မယ်ဆိုရင်ထိုပုဂ္ဂိုလ်သည်သည်သည်အကြမ်းမဲ့နဲ့ကောင်းရာတုက္ကတိရောက်နိုင်ပါမလား။မရောက်နိုင်ဘူး။ချွင်းရင်ဖောက်ပြန်မမှန်ကန်တဲ့စကားတွေမှာသူတို့ဘာတွေကိုမဟုတ်မတရားဆွဆွဲနေတဲ့စကားတွေလည်းပါပါတယ်နော်။ဒီတော့သူတို့ဘာတော့ကမဟုတ်မတရားဆွဆွဲပြီးချွင်းရင်ဖောက်ပြန်မမှန်ကန်တဲ့စကားတွေကိုပြောကြလိမ့်ရှိတဲ့ပုဂ္ဂိုလ်တွေပြောနေတဲ့အချင်းခံပါသူတန်တန်၌ကုသိုလ်တရားတွေတိုးပွားနေတာဟုတ်ရဲ့လားမဟုတ်ဘူးသူတို့ဘာတို့အပေါ်နဲ့မလုံမုံထနေတဲ့စိတ်ဓာတ်တွေမကျေနပ်တဲ့စိတ်ဓာတ်တွေပြင်းမာနေတဲ့စိတ်ဓာတ်တွေဖြစ်စီခြင်းတဲ့စိတ်ဓာတ်တွေဒီစိတ်ဓာတ်တွေကလွှမ်းမိုးနေတယ်အဲ့ဒီစိတ်ဓာတ်တွေဖြင့်ဒီဝစီကံကိုပြုစုပြုထောင်လိုက်တဲ့အတွက်သောပုဂ္ဂိုလ်တယောက်ကိုပိဿုပ္ပံမှာဒီလိုလိမ့်လိလှပြနေတဲ့ပုဂ္ဂိုလ်မမှန်ကန်တဲ့စကားပြောကြနေတဲ့ပုဂ္ဂိုလ်တယောက်ကိုမိကသူတော်ကောင်းတွေကကူညီရိုင်းပင်းခြင်းနဲ့စိတ်ထားရှိသေးလားမရှိတော့ဘူးတချိန်လုံးကတော့သူ့ဘုံမှာခင်းမင်းမိတယ်ဒါပေမဲ့လို့ဒီလိုမှုသားတွေပြောနေပြီဆိုတာသိရင်သိတဲ့အချိန်ကစပြီးတော့သူ့အပေါ်မှာယုံကြည်မှုကရှိသေးလားမရှိတော့ဘူးကူညီရိုင်းပင်းခြင်းနဲ့စိတ်ထားနဲ့မရှိတော့ဘူးဒါကြောင့်ဘုရားဆရာရှင်တော်အရိယတော်ကောင်းတို့ကတော့ဒီလိုပုဂ္ဂိုလ်မျိုးကိုမြတ်တော်အဖြစ်ကဲ့ရဲ့ရှုံးချတော်မူပါれ။သူတော်ကောင်းတွေကကုညီရိုင်းမင်းဖို့မရှိရင်ချမ်းသာဒုက္ခကိုရစေနိုင်တဲ့ဤကောင်းလမ်းကောင်းတွေသူတော်ကောင်းထမ်းမှဒီပုဂ္ဂိုလ်ရနိုင်မလား။မရနိုင်ဘူး။သူတော်ကောင်းတွေသွန်သင်ပြတတ်မှသိရှိနိုင်တဲ့ဤမှန်လမ်းမှကျင့်ဝတ်ပရိပတ်တွေကိုဒီပုဂ္ဂိုလ်ကြံ့ကြံ့နာနာသိနိုင်တော့မလား။မသိနိုင်ဘူး။ဒါကြောင့်ပိဿုပ္ပံမှာလည်းချမ်းသာဒုက္ခကိုရွတ်ဆောင်နိုင်တဲ့စွမ်းအားဒီပုဂ္ဂိုလ်မှာမရှိဘူး။ဒီမှုသားချွင်းဖောက်ပြမမှန်ကန်တဲ့မှုသားစကားတွေပြောကြခြင်းဒီဟုသောအကြောင်းကြောင့်ဓမ္မလွန်ချက်တလုံးဓမ္မလွန်မှာလည်းအပေလေးပုံတပုံပုံရောက်ရမှာဖြစ်တဲ့အတွက်ဓမ္မလွန်လောကမှာလည်းဒီမှုသားစကားပြောကြခြင်းကချမ်းသာဒုက္ခကိုရွတ်ဆောင်ပေးနိုင်တဲ့စွမ်းအားရှိသေးသလားမရှိတော့ဘူး။ဒါကြောင့်ထိုမှုသားစကားတွေပြောကြနေတဲ့ပုဂ္ဂိုလ်ရဲ့တန်တမှမင်္ဂလာဖြစ်သလားမဖြစ်ဘူး။မင်္ဂန်နေတဲ့အကျိုးရှိတဲ့စကားတွေကိုပြောကြခဲ့မယ်ဆိုရင်တော့ထိုပုဂ္ဂိုလ်တန်တမ်းမှာမင်္ဂလာဖြစ်တယ်တဲ့နော်ကဲဒီရှင်းလင်းချက်ကတော့ညကပြောခဲ့တဲ့အတိုင်းသုဘာတိတဝါစာဆိုတာကဝစီဒုစရိုက်၄ပါးမှရှောင်ကျင်ပြီးတော့ဝစီဒုစရိုက်တရားတွေကိုပြောကြခြင်းကိုသုဘာတိတဝါစာလို့ဒီလိုပြောလို့တယ်နော် အဲ့ဒီအရာဆိုလို့ရှိရင်တော့မင်္ဂလာတစ်ခုညကပြောကြတဲ့အတိုင်းပဲဝိနည်းယောဇသုတေခိတော့ဆိုတဲ့အထက်မှာလဲသူစိတ်ဆေဘကဝိနည်းတရားအဖြစ်နဲ့သတ်မှတ်ချက်ရှိတော့ဒီမှာလဲသူဘာတိတဝါစာအယဝစီသူစိတ်၄ပါးမှရှောင်ကျင်ပြီးသူစိတ်တရားဝစီသူစိတ်တရားတွေကိုဖြစ်ကျင်မှုကိုပြောဆိုတယ်ဆိုတော့ထက်နေတယ်ထက်နေတဲ့အတွက်ဝိနည်းယောဇသုတေခိတော့မှာကာယကံစင်ကြယ်မှုဝစီကံစင်ကြယ်မှုလို့ခေါ်ဆိုအပ်တဲ့ကာယသူစိတ်တရားတွေကိုဖြစ်ကျင်မှုဝစီမနောသူစိတ်ကာယကံစင်ကြယ်မှုမနောကံစင်ကြယ်မှုလို့ခေါ်ဆိုအပ်တဲ့ကာယသူစိတ်တရားတွေကိုဖြစ်ကျင်မှုမနောသူစိတ်တရားတွေကိုဖြစ်ကျင်မှုကိုဆိုလိုတယ်သူဘာတိတဝါစာမရောဝစီသူစိတ်၄ပါးကိုစင်ကြယ်အောင်ဖြစ်ကျင်မှုဆိုလိုတယ်ဆိုပြီးဒီလိုလည်းဖွင့်ထားတယ်အဲဒီတော့အနှုတ်နဲ့အပေကများနေတော့အတဂရဆရာတော်ကလည်းနောက်တနည်းထပ်ပြီးတော့ဖွင့်ပြန်တယ်နော်နောက်တနည်းကဘာလဲလို့မေးရင်တော့သာဟိယထပတိရူပဒေသဝတဧဝံတတ္တနာဥပယလောကဟိတံဒုက္ခနိဗ္ဗာန်အဓိကမှာပစ္စယတော်မင်္ဂလံတိဥစ္စတိသာသရကဘာလဲဆိုတော့ပရိသန်ဓမ္မဒေသနာဝါစာဣဒသုဘတိတဝါစာတိဝေဒိတဘပရိသန်သရဘတို့အာဓမ္မဒေသနာဝါစာတရားဒေသနာကိုဟောကြားပြတာဆိုဆုံးမှချင်းဟုခေါ်ဆိုအပ်တဲ့ဇဂတော်ကိုဣဒာဤနိယ၌သုဘတိတဝါစာတိသုဘတိတဝါစာဟူ၍ဝေဒိတဘတိတင်တိတိုင်ပေ၏သရဘတိကိုတရားဒေသနာဟောကြားပြတာဆိုဆုံးမှနေတဲ့ဇဂတိကိုသုဘတိတဝါစာလို့ခေါ်တယ်ဆိုပြီးဒီလိုလဲတနည်းဖွင့်တယ်သာဟိယထပတိရူပဒေသဝတယဝန္တတနာဥပယလောကဟိတဒုက္ခနိဗ္ဗာန်အဓိကမှာပစ္စယတော်မင်္ဂလံတိဥစ္စတိဒီသုဘတိတဝါစာသရဘတို့ကိုတရားစကားတွေကိုဟောကြားပြတာဆွဆုံးမှပေးခြင်းဆိုတဲ့ဒီသုဘတိတဝါစာမင်္ဂလာတိပတိရူပဒေသဝါဒသင့်တယ်လျောက်ပါကောင်းမြတ်တဲ့အရာမှနေထိုင်ခြင်းသည်မင်္ဂလာဖြစ်တယ်လို့ပဲအလားတူပဲဒီသုဘတိတဝါစာခေါ်တဲ့တရားဒေသနာဟောကြားပြတာဆွဆုံးမှပေးခြင်းဟာလေသရဝအပေါင်းတို့အတွေ့ပိစုံဗန္တန္တရာနှစ်ဖြာသောလောကနှင့်အကျိုးစီးပွားကိုရွတ်ဆောင်ပေးနိုင်တဲ့စွမ်းအားရှိတယ်။မိမိဟောလိုက်တဲ့တရားကနိဗ္ဗာန်ရောက်ကြောင်းကျင့်စဉ်အမှန်ဖြစ်ခဲ့လို့ရှိရင်လေတပါးသောတတ္တဝါတွေကိုနိဗ္ဗာန်ရောက်စဉ်နိုင်တဲ့စွမ်းအားရှိတယ်။နိဗ္ဗာန်ကိုရောက်စဉ်နိုင်တဲ့အကြောင်းအထောက်ပံ့ဖြစ်နိုင်တဲ့အတွေ့ဒီသုမတိတဝါစာကိုမင်္ဂလာလို့ဒီလိုခေါ်တယ်။အဲ့ဒီခေါ်တဲ့အကြောင်းကိုဘုရားရှင်ကိုရတိုင်းကလည်းဟောထားတဲ့ဒေသနာတစ်ခုရှိပါတယ်နော်။ယံဗုဒ္ဓဘာတတိဝါစံခေမနိဗ္ဗာန်ပတ္တိယဒုက္ခတန္တကိရိယာယသာဝေဝါစနာမုဒ္ဓမာဘုဒ္ဓသမ္မာသမ္ဗုဒ္ဓဘုရားရှင်သည်ယံဝါခေမံခေမံဘေကိယဖြစ်သောနိဗ္ဗာန်ပတ္တိယနိဗ္ဗာန်သို့ရောက်ရှိခြင်းကယံဝါစံအကျဉ်းစကားတို့ကိုဘာတတိဟောကြားပြတာဆွဆုံးပါတော်မူ၏ဒုက္ခတန္တကရိယာယသန္တရာဝဆင်းရဲဒုက္ခရဲ့အပိုင်းခြံကိုပြုရန်အလို့ငါခေမံဘိကယဖြစ်သောနိဗ္ဗာန်ပတ္တိယနိဗ္ဗာန်သို့ရောက်ရှိခြင်းကယံဝါစံအကျဉ်းစကားတရားစကားတို့ကိုဗုဒ္ဓသမ္မာသမ္ဗုဒ္ဓဖြစ်ရှင်သည်ဘာတတိဟောကြားပြတာဆွဆုံးပါတော်မူ၏သာဝစံထိုစကားတို့သည်ဝေစီစီဧကအမှန်အဖြစ်ဝါစနံစကားဟုသမျှတို့တွင်ဥဒ္ဓမအတ္တဆုံးအမြတ်ဆုံးစကားဖြစ်ပါ၏ဒီလိုဘုရားဟောထားတာရှိနော်ဒီတော့သရဝတိသန္တရာဝဆင်းရဲဒုက္ခကြီးကုံဆုံးပုံရန်ဥတည်ပြီးတော့သန္တရာဝဆင်းရဲဒုက္ခမှာကုံဆုံးရာဖြစ်တဲ့မေခင်ရာဖြစ်တဲ့နိဗ္ဗာန်တော့ရောက်ရှိဖို့ရန်ဥတည်ပြီးတော့မြတ်စွာဘုရားဟောကြားပြတာဆွဆုံးမှထားတဲ့မိဋ္ဌကတရားစကားတော်တွေရှိတယ်ဘုရားရှင်ကဟောကြားထားတဲ့နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်လို့အမိတတ်ထားတဲ့ဒီတရားစကားတော်တွေဟာဇကာဟူသမျှတို့အတွင်အတ္တဆုံးအမြတ်ဆုံးစကားဖြစ်ပါတယ်ဒါကြောင့်ဘုရားရှင်ဟောကြားပြတာဆွဆုံးမှထားတဲ့အတိုင်းနိဗ္ဗာန်ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့တရားစကားတော်တွေကိုဟောကြားပြတာဆွဆုံးမှနေခဲ့ရင်ထိုပုဂ္ဂိုလ်သည်သူဘာတိတဝါစာမင်္ဂလာနှင့်ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်တယ်ကောင်းမွန်နေတဲ့စကားတွေကိုပြောကြားနေခြင်းဖြစ်တယ်ဒီလိုဆိုရင်မိမိတို့ရရှိတဲ့အချိန်လေးမှာနော်ဒုဘာတိတဝါစာခေါ်တဲ့မကောင်းတဲ့စကားတွေကိုပြောကြားနေမဲ့အစားသုဘတိတဝါစာခေါ်တဲ့နိဗ္ဗာန်ရောက်ကြောင်းနဲ့ဆက်ဆံနေတဲ့တရားစကားလေးတွေကိုပြောကြားနေခြင်းသည်ပြောနေတဲ့အချိန်ခါမှာရောပြောပြီးတဲ့နောက်ပိုင်းမှရောမိမိတို့အတွက်မင်္ဂလာမဖြစ်ဘူးလားဖြစ်နေတယ်ကုသိုလ်တရားတွေတိုးပွားကြောင်းဖြစ်တယ်မိမိသူတစ်ပါးနှုတ်သားလုံးအကျိုးစီးပွားရှိဖို့ရန်အတွက်လည်းမဖြစ်ဘူးလားဖြစ်နေတယ်သို့တော်တတ္တဝါဆိုတာကတော်တော်လေးတော့ခက်တယ်သိတော့သိတယ်မကြင့်နိုင်ကြဘူးဒီသဘောလေးတွေမရှိဘူးလားရှိကြတယ်မကြင့်နိုင်မှုဆိုရင်ဘာဖြစ်မလဲတလောကလည်းဘုန်းကြီးပြောခဲ့ပါတယ်နော်အရှင်ဂေါကာလိက အရှင်သာရိပုတ္တရာရှင်မမောကလန်တို့ဟာအမတန်ယုံမာတဲ့ပုဂ္ဂိုလ်တွေပဲဆိုပြီးတော့မြတ်စွာဘုရားထံမှာတွားပြီးသူကတင်ပြလျှောက်ထားမြတ်စွာဘုရားကမပြောကြဖို့ရအတွက်သုံးငိမ့်တိုင်တိုင်တတ်မြစ်ပါတယ်သုံးငိမ့်တိုင်တိုင်တတ်မြစ်တော့လည်းမရဘူးယုံမာတဲ့အလိုဆိုးရှိတဲ့အမတန်ယုံမာတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဆိုပြီးတော့သူကမြတ်စွာဘုရားကိုသုံးငိမ့်တိုင်တိုင်ထပ်ပြီးလျှောက်ထားတယ်လျှောက်ထားပြီးတော့မြတ်စွာဘုရား껙ရာရောက်တဲ့အချိန်ခါကျတော့ဘာဖြစ်လဲနောက်ဆုံးတော့မြင်မြို့သွားတယ်ဆိုကြပါစို့နော်ဒီပုဂ္ဂိုလ်ကဘာကြောင့်ဒီလိုငရဲကိုရောက်ရှိသွားရတယ်လဲဆိုလို့ပြန်ပြီးဆန်းစစ်ကြည့်လိုက်တော့မိမိရဲ့နှုတ်မိမိရဲ့ရှားလေးကိုထိမ့်သိမ့်စောင့်ရှောက်နှိုင်တဲ့စွမ်းအားရှိသလားမရှိဘူးဒါကြောင့်ဝရိတ္တဟိဇာတ္တကုဋ္ဌာရိဇာယတေမုခေယာယစိန်တတိအတ္တနံဘာလောဒုပ္ပါတိတံပနိဇာတ္တံမွေးဖွား၍လာသောပရိသတ်တယောက်ျားဤတန်တန်၌ဇာတ္တံမွေးဖွား၍လာသောပရိသတ်တယောက်ျားဤမုခေခံတွင်၌ကုဋ္ဌာရိဓမ္မကြီးတလည်းသည်ဇာယတေထင်ရှားဖြစ်ပေါ်၍နေပေ၏ဘာလို့လူမိုက်သည်ဒုဗ္ဗာတိတံမကောင်းတဲ့စကားကိုဗနေပြောကြားလျက်ရာရာရင်ဓမ္မကြီးဖြင့်အတ္တနာမိမိကိုယ်ကိုစိန်တတိပိုင်းဖြား၍သွတ်တတ်ပေ၏အမတန်ကောင်းတဲ့စကားအမတန်လိုက်နာပွဲကောင်းတဲ့စကားလေးတစ်ခုဖျားဟောထားတယ်နော်မွေးလာသောယောက်ျားရဲ့ပါဇက်ထဲမှာဓမ္မကြီးတလည်းပါလာတယ်ရင်ဓမ္မကြီးဖြင့်လူမိုက်သည်မကောင်းပြောလျက်မိမိကိုယ်ကိုမိမိပိုင်းဖြားသွားတယ်မန္တလာမမှန်ဘူးလားမှန်နေတယ်မိမိတို့အခုတရားဟောတဲ့ပုဂ္ဂိုလ်တရားနားနေတဲ့ပုဂ္ဂိုလ်အလုံးတန်တန်မှလျှာဆိုတဲ့ဓမ္မကြီးတည်းလက်မွေးလာတဲ့ကပါမလာဘူးလားပါလာတယ်ဒီလျှာဓမ္မကြီးကအသုံးချတတ်မယ်ဆိုလို့ရှိရင်လည်းအကျိုးရှိပါတယ်ဘယ်လိုအသုံးချတတ်မလဲသန္တာဝဇ္ဇဒုက္ခမှထွတ်မြောက်ခြင်းဖြစ်တဲ့ဘေးကင်းရာနိဗ္ဗာန်သို့ရောက်ခြင်းဖြစ်တဲ့တရားစကားတွေကိုဟောကြားပြတာဆုံးဆုံးမှတတ်မယ်ဆိုလို့ရှိရင်မိမိလည်းအကျိုးရှိတယ်နားထောင်နေတဲ့ပုဂ္ဂိုလ်တွေလည်းအကျိုးမရှိဘူးလားအကျိုးရှိတယ်ဒါပဲနဲ့ဒီလျှာဓမ္မကိုအသုံးမချတတ်ပဲခொနကဒုဗ္ဗာတိတဝါစာလို့ခေါ်ဆိုအပ်တဲ့မကောင်းတဲ့စကားတွေပြောပြီးသူတို့ဘာအတင်းဖြစ်နေပြောပြီးအနည်းမရှိတဲ့ပိန်ဖိန်တဲ့စကားတွေပြောပြီးကြမ်းတမ်းနေတဲ့စကားတွေပြောပြီးမိမိမနစ်ချိုက်တဲ့နားမထောင်ခြင်းနှိုင်တဲ့သူတို့ဘာတို့လဲနားမထောင်နှိုင်တဲ့စကားတွေပြောပြီးမမှန်ကန်တဲ့မှုသားစကားတွေပြောပြီးအဲ့ဒီလိုဆိုလို့ရှိရင်ထိုပုဂ္ဂိုလ်ဟာဒုဗ္ဗာတိတမမှန်ကန်တဲ့မကောင်းတဲ့စကားတွေကိုပြောနေသည်မြည်တယ်မမှန်ကန်တဲ့မကောင်းတဲ့စကားတွေကိုပြောကြနေတဲ့ပုဂ္ဂိုလ်သည်ရှားဆိုတဲ့ဓမ္မကြီးဖြင့်မိမိကိုယ်ကိုမိမိပိုင်းဖြတ်သွတ်တတ်တယ်။ဘယ်နဲ့တော့အပိုင်းဖြတ်ခံကျင်ကြသလား။မခံကျင်ဘူးဆိုလို့ရှိရင်ဘာလုပ်ရမလဲ။ဒုဗ္ဗာတိတခေါ်တဲ့ဒီမမှန်ကန်တဲ့စကားတွေကိုရှောင်ရှားဖို့မလိုဘူးလား။လိုအပ်ပါတယ်။ဒီနေရာမှာမိမိမနှိမ့်ချိုက်တဲ့စကားတစ်ခုကိုသူတို့ဘာတွေလဲနှိမ့်ချိုက်မှုရှိနိုင်မရှိနိုင်ဆိုတာနဲ့ပတ်သက်ပြီးတော့အတွေ့အယူပဲကောင်းတဲ့ဇာတ်တော်လေးတစ်ခုတော့ရှိပါတယ်နော်သူဇာတ်ဇတ်လို့ခေါ်ပါတယ်တို့သူဇာတ်ဇတ်ကိုမြတ်စွာဘုရားဟောထားတယ်ဘာကိုအကြောင်းပြုပြီးဟောရသလဲတချိန်မြတ်စွာဘုရားဇေတဝန်ကျောင်းထိုက်တော်မှာတရင်သုံးစံဒီတော်မူခဲ့ဖြစ်ပါတယ်အနာတဝင်းကျောင်းထိုက်ရကကြီးကိုချီးမြှောက်တော်မူလို့သည့်အတွေ့အနာရဝင်းကျောင်းတရကအိမ်တို့ဘုရားရှင်ဘုရားမှုရှိတဲ့တန်ခါရီဆွမ်းကဆွမ်းစားကြတော်မူပါれအနာရဝင်းတိမှာလဲဝိသာခာရဲ့ညမတဦးကိုမိမိရဲ့သားနဲ့လက်ထပ်ထိမ်းမြှောက်ပေးထားတဲ့အတွက်ချွေးမတဦးရှိနေတယ်သူဇာတာလို့ခေါ်ပါれယနေ့စရတထေးကြီးရဲ့သမီးပဲပြီးတော့အမျိုးအနွယ်ကအစဉ်တန်းအလွန်မြင့်မားနေတဲ့အမျိုးအနွယ်ကဆက်သက်လာခြင်းကြောင့်ဘာဖြစ်လဲသူကသာဂိရမဟန္တေနယတေနအာနန္ထပိဏိကတာကရံပုရိယမန္တပါဝေတိမထုသုဇာတာတိမဟန္တေနယတေနကြည်ကျင်းမြင့်မြတ်လှစွာသောအချံယံဖြင့်အနန္ထပိဏိကတာအနန္ထပင်ကြောင့်တယကဤကရံအင်္ဂုပုရိယမန္တပြည့်စေလျက်ပါဝေတိဝင်ရောက်၍လာခဲ့လေပြီသူကလည်းတထေသမီးကိုတထေသမီးဆိုတော့အမတန်ကြီးကျယ်ခန္ဓာနေတဲ့အချွေယံပရိသတ်တွေနဲ့အနာတဖိန်တထေရဲ့တအိမ်လုံးကိုပြည့်တော်အောင်သူကဝင်လာတာနောက်ကလည်းအာဂုဇရာတွေကအများကြီးပါလာတယ်ပါလာပြီးတော့သူကဘာဖြစ်လဲမဟာကုလတာတိတအဟန္တိမနထထဟောတိကောဒနောစန္တိဖရုတာဟံဃာတိမဟာကုလတာကြီးကျယ်မြင့်မြတ်တဲ့အမျိုးအနွယ်ဣတိတသမိယရဏတူဖြစ်ပေ၏ဣတိဤသောနှလုံးပိုက်၍မနထထ Mama Napi, Kitan Jandanto, Zidashi, the Hoddy Picket Levy, Gordano, Amyan Trelly City, Sandy Jandanto, Go Muya City, Pruta Jandanto, No Muya City, Hoddy Picket Levy, Hoddy Picket Levy. Mahaji Jimmy at the Amu and Noya, the Mir and I do Pidel, Mimi, Gogo, Mimi, go you when you are bitter. A madam mana jire, manane, Kitan needed Zitari sheet.マナガレジオネラスラマガディブゴダナドダガレデジレサンディゴアムヤレジレドレエメダンシャンシャンネフロダノアムヤジドレエメダンマジャンダネゴンディラフェネロディラシネゴンドラマガウナホゲラポニガホゲラロメニダガメジロメダバノサンビロメダロムホバウケမကောင်းမှုဆိုလို့ရှိရင်တော့မလုပ်ရမလဲပြုပြင်ပြောင်းလဲဖို့လိုအပ်တယ်ဗောနော်ကဲသတုသတုရတမိကဝတ္တဏိနာကရောတိသတုသတုရတမိကဝတ္တဏိယောက္ခမမိမ့်မသူယောက္ခမယောက်ကျက်သူအင်းရှင်ယောက်ျားတို့ဤဝတ္တရတော်ကိုနာကရောတိဘယ်တော့မှမပြုဟောကျန်တဲ့နဲ့ခက်တဲ့နဲ့မန္တကြီးနဲ့စိတ်ထားတာရှိတယ်မဟုတ်သေးဘူးတဲ့နော်ဒေါသကြီးယုံနဲ့မကသေးဘူးနှုတ်ကျန်တဲ့ယုံကိုအမှုရကျန်တဲ့ယုံနဲ့မကသေးဘူးဟေးယောက်ခမမိမ့်မဲ့သူရဲ့ဝကြီးဝငယ်လည်းဘာမှပြုတ်ဖို့မရဘူးယောက်ခမယောက်ျက်သူဖြစ်တဲ့အနာရပင်ကျောင်းတဲ့ကကြီးရဲ့ဝကြီးဝငယ်လည်းပြုတ်ဖို့မရဘူးမိမိအင်းရှင်ယောက်ျားရဲ့ဝကြီးဝငယ်လည်းပြုတ်ဖို့မရဘူးတဲ့နော်ဂိဟာဇဏတိစ္ဆန္တိပဟာရန္တိစရတိဂိဟာဇဏအိနေတဲ့လူအပေါင်းကိုတစ္ဆန္တိချင်းချောက်လည်းရဲ့ပဟာရန္တိပုခ္ခဆောကလည်းရဲ့စရတိလည်းလည်းကျက်စား၍နေပေ၏အိမ်မှာရှိတဲ့လူတွေကိုအကုန်လုံးချင်းချောက်တယ်ငါဘယ်လိုကောင်းမှမှတ်တယ်လဲဟမ်ဟုတ်လားဟုတ်လားမသိဘူးဘုန်းကြီးတော့နားမလည်ဘူးဘယ်လိုချင်းချောက်တယ်ဆိုတာဒါမှန်ပြီပြောလိုက်တာနော်အဲ့ဒီလိုချင်းချောက်ပြီးတော့မလုပ်တယ်လဲပဟရန္တိပုခ္ခဆောကလည်းရဲ့သူတို့ဘာတွေကိုပုခ္ခလိုက်ဆောကလိုက်ဒီလိုလှုပ်ပြီးတော့အိမ်မှာလှက်လဲကျဉ်းစားနေတယ်ဒီနေ့တော့ဘာဖြစ်လာတယ်လဲမြတ်စွာဘုရားယဟန်900နဲ့အတုအနာတပင်ကျောင်းတရားကြီးရဲ့အိမ်ကိုဆွမ်းဆန်းကြွတော်မူပါတယ်သင်္သာကြလိုက်တဲ့အချိန်ခါမှာဘာဖြစ်တယ်လဲ။နောက်ဖွေးကြောင့်မှကြွက်စီကြွက်စီကြွက်စီနဲ့ဖြစ်နေကြပြီ။ကျဲလောင်ပြင့်မြတဲ့အတန်တင်းနဲ့အော်ပြီးတော့ယန္တိဖြစ်နေကြတယ်။ယန္တိဖြစ်နေတဲ့အချိန်ခါကျတော့ဘုရားရှင်ကအနတ်မှာထိုင်နေတဲ့အနာတပင်ကြောင့်တရားကကြီးကိုမြင်တယ်။အနာတပင်ကြောင့်တရားကကြီးကလည်းဘုရားကြွလာပြီဆိုတော့ဘုရားရှင်ဓမ္မတရားနာယူဖို့ရန်ဆိုတဲ့ဥတည်ချက်ဖြင့်ထိုင်ပြီးတော့တရားနာနေပါတယ်။တို့ချင်းကမှနောက်ဖွေးကြောင့်ကကြွက်စီကြွက်စီဖြစ်နေကြတယ်ဆူညာဆူညာနဲ့အဲ့ဒီချင်းကမှဘုရားရှင်ကအနာရပင်ကြောင့်တရားကကြီးကိုဗာမေးလေဂိန္ဓုတေကဗတ္တိနိဝေသနိမနုဿဥစ္စာတတမဟာတတကေဥဒ္ဓမေညေမိစ္ဆဝီလောပေကဗတ္တိကြောင့်တရားကကြီးဒေသင်ကြောင့်တရားကကြီးရဲ့နိဝေသအင်းအတွင်၌မနုဿလူတို့သည်ဂိန္ဓအဘေအကြောင်းကြောင့်ဥစ္စာတတမြင့်မောက်သောအတန်ရှိကြကုန်လျက်မဟာတန်တန်ကျဲလောင်ပြင်းပြသောအတန်ရှိကြကုန်လျက်ဟွန်ဒီဖြစ်ဟွန်ဒီတို့ဖြစ်၍နေကြလေကုန်သနီမစ္ဆဝီလောပေငါတို့ကိုလူရတဲ့နေရာ၌ကေဝတ္တမေကြီးတင်္ဂါတိတို့ဖြစ်အောင်တကားဟောဘုရားရှင်ကဘုရားရှင်ကဦးစင်းပြောတာမဟုတ်ဘူးနော်ဟုတ်တယ်မဟုတ်လားဒီတော့သင်အိမ်ထဲမှာနောက်ဖွေးကြောင်မှာကျွတ်စီကျွတ်စီကျွတ်စီကျွတ်စီနဲ့ကျေလုံးပြင်းပြနေတဲ့အတန်လေးနဲ့ဘာတွေဖြစ်နေကြတာလဲကွယ်ဟိုးငါလူတဲ့ငစိမ့်တမ်းမှတင်္ဂါးသီးလေးနဲ့တဲတူပါလားတဲ့မြတ်စွာဘုရားကဆုံးပါတယ်နော်ဘယ်နဲ့တော့ဟုတ်ကြလားမဟုတ်ဘူးလားငစိမ့်တမ်းရောက်ခုတဲ့ပုံကိုယ်တွေတော့နားလည်လိမ့်မယ်ထင်တယ်နော်အဲ့ဒီငစိမ့်တမ်းမှတင်္ဂါးသီးလေးငါလူနေတဲ့အတန်နဲ့တိတ်တူတယ်ဒီဥပမာလေးကဘုရားရှင်လေဒီလိုကျေလုံးကျေလုံးကြွက်စီကြွက်စီလှုပ်တဲ့အတန်ကိုနှိမ့်ချိုက်တယ်လားမနှိမ့်ချိုက်ဘူးလားမနှိမ့်ချိုက်ဘူးဒါကြောင့်ကျောင်းမှာယောဂီတွေလည်းအဲ့ဒီလိုကျေလုံးကျေလုံးကြွက်စီကြွက်စီလှုပ်တင်တယ်လားမလှုပ်တင်ပါဘူးတလောတုန်းကမနှိမ့်တုန်းကဆိုကြပါစို့နော်ဩစရိယဘုန်းတော်ကြီးတစ်ပါးဒီကြွက်လာတယ်ဩစရိယမန္တုရဲ့ဒဂါကဖြစ်တဲ့ဒဂါကြီးတူလည်းပါလာပါတယ်ဒဂါကြီးကတော့မြန်မာပြည်သားဖြစ်ပါတယ်ညီမကြီးကနေပြီးတော့ဩစတြေးလျမှာသွားပြီးနေလိုက်တာနှစ်ပေါင်း20ကျော်သွားပြီးလို့အဆိုရှိတယ်။သူကလည်းဒီဩစတြေးလျဘုန်းတော်ကြီးကိုကြီးညိုတဲ့အတွက်ဒီကျောင်းကိုလိုက်ပြီးပို့တာပါ။ကမ်ဘီယာအနေနဲ့လိုက်ပို့တဲ့အချိန်ခါကျတော့တညဒီမှသူကအိတ်သွားတယ်။အိတ်သွားတော့မနေမိုးလင်းပြန်တဲ့အချိန်ခါကျတော့ဘာပြောလဲ ဒီကြောင့်ကစီကမရှိဘူးတဲ့တညာလုံးထိုင်ပြီးစကားတွေပြောနေတယ်တဲ့ကြွက်စီကြွက်စီနေတဲ့ဘယ်နေတော့ဟုတ်လားဟမ်ဟုတ်ချင်လဲဟုတ်လိမ့်မယ်ဘုန်းကြီးကတော့ထင်ပါတယ်ဘယ်နေတော့ဒီကကြီးတွေဟုတ်မြတ်နေကြလားဟမ်ဒီကမကြီးတွေကဟိုဘက်ကတိလရှင်တွေကဟုတ်မြတ်နေသလားဟုတ်ပုံတော့ရတယ်ဘုန်းကြီးကဟိုတုန်းကတော့တော်ဝင်လောက်ခဲ့ပြုပါတယ်နော်အောက်ကိုဆင်းဆင်းကိုနိုင်တင်စကားမပြောရမိပေးရမယ်ဆိုပြီးအမိန့်ထုတ်ပြီးတော့အောက်ဆင်းဆင်းသွားလို့ရှိရင်ဘုန်းကြီးလာတာမြင်မှဖြတ်ခနဲ့ဆိုမိလေးပေးလိုက်မိမိတို့အသားလေးငြိမ်နေလိုက်တယ်ဘုန်းကြီးပြန်လာပြီဆိုတာနဲ့ကြွက်စီကြွက်စီထပ်လှုပ်တယ်တဲ့အဲဒီတညာလုံးဘုန်းကြီးကထိုင်ဆောင်အောင်မယ်တရဝံလှုပ်အောင်မယ်ပုံစံဖြစ်နေတယ်အဲဒီပုံစံမျိုးဘုရားနှိမ့်ချိုက်ကြလားမနှိမ့်ချိုက်မနှိမ့်ချိုက်ဘူးဆိုရင်မိမိတို့ကဘုရားရှင်သာသနာမှာနေတဲ့ပုံကိုယ်တွေကဘုရားရှင်မနှိမ့်ချိုက်တဲ့အပြုတ်အမူအပြုတ်အဆိုတွေကိုပြုတ်ကျင်တဲ့လားမပြုတ်ကျင်နိုင်ဘူးဒါကစောင့်စည်းလို့မရဘူးလားရပါတယ်စောင့်စည်းလိုက်မယ်ဆိုလို့ရှိရင်မိမိတို့ရဲ့တန်တမကုသိုလ်တရားတွေတိုးပွားပြီးတော့သုဘတိတဝါစာခေါ်တဲ့မင်္ဂလာတရားတွေတိုးတက်ပြီးမလန်နိုင်ဘူးလားလန်နိုင်နေဒါတတိရှိဖို့သိကောင်းတယ်နော်အဲဒီလိုဘုရားရှင်ကမေးလိုက်တဲ့အချိန်ခါမှာအနာတဘိန်ကျောင်းတရကအရိခမ္မအနာတဘိန်ကျောင်းတရကကြီးကဗာပြန်ပြီးတော့လျှောက်ထားလေအယံပန္တိသုဇာတကရသုံးနာအတ္တကုလအာနိဒတာနိဝတ္တတောအာတိယတိနတတုရအာတိယတိနသမိကအာတိယတိဘဂဝန္တံပိနတကရောတိနကရုံကရောတိနမာနိတိနပုဇေတိပန္တိအရှင်မြတ်ဖျားကရသုံးနာအိဤချွေးမှတဲရောက်ဖြစ်သောအယံသုဇာတဤသုဇာတသည်အတ္တကုလကျွယ်ဝချမ်းသာတဲ့အမျိုးအနွယ်မှအာနိဒာဆောင်ယူရထားအပ်ခဲ့ပါ၏ကျွယ်ဝချမ်းသာနေတဲ့တတိအမျိုးနယ်ကနေပြီးတော့ခေါ်ဆောင်လာတဲ့အိမ်မှချွေးမတယောက်ရှိနေတယ်ဗျာသုဇာတလို့ခေါ်တယ်။သာထုသုဇာတသည်တသုံးယောက်ကမမိမသူကိုလည်းပဲနေဝအာတိယတိနာယူမှုမရှိသတ္တုံယောက်ခမမိမသူရဲ့စကားကိုလည်းပဲနေဝအာတယတိနာယူနာယူလိမ့်မရှိသတ္တုရံယောက်ခမယောက်ျက်သူရဲ့စကားကိုလည်းပဲနာအာတယတိနာယူလိမ့်မရှိသာမိကအိရှင်ယောက်ျားရဲ့စကားကိုလည်းပဲနာအာတယတိနာယူလိမ့်မရှိဘဂဝန္တံဘိဘုံတော်၆ဆွန်တကောကုန်နေပြည့်စုံတော်မူသောမြတ်စွာဘုရားကိုလည်းပဲနာတကရောတိယူသိမှုမရှိနာကရုံကရောတိလေးစားမှုမရှိနမန္တိတိမြတ်တော်မူမရှိနာပုဇေတိပူဇော်ပတ်တာမူမရှိသူကပြန်လျှောက်ထားတယ်သူရဲ့ချွေးမှကောင်းကြောင်းပဲနော်ဒီတော့ဒီချွေးမှကယောက်ခမမိမ့်မဲ့သူရဲ့ဇကားလည်းနားမထောင်ဘူးယောက်ခမယောက်ျားသူရဲ့ဇကားလည်းနားမထောင်ဘူးအင်းရှင်ယောက်ျားရဲ့ဇကားလည်းနားမထောင်ဘူးမြတ်စွာဘုရားကိုလည်းရိုသေမှုလေးစားမှုမြတ်တော်မှုပူဇော်မှုလုံးလုံးမရှိပါဘူးဗျာဆိုပြီးတော့သူကလျှောက်ထားတယ်နော်အဲ့ဒီတော့လျှောက်ထားလိုက်တဲ့အချိန်ခါကျတော့ဧသာဗန္တိကုလသုံးနာအခါရဝနေဝတ္တတ္တုရာတ္တုရာတာမိကဝတ္တံအဋ္ဌိဗန္တိမြတ်စွာဘုရားဧသာကုလသုံးနာဤအမျိုးအနွယ်ရဲ့ချွေးမသည်အခါရဝယုသိလိစ္ဆာမှုမရှိအခါရဝယုသိလိစ္ဆာခြင်းကာရဝတရားသူတန်တန်း၌ထင်ရှားမရှိပါဘသူကမှသူကယုသိလိစ္ဆာမှုမရှိဘူးဘသူမှခယုမဆက်ဘူးခတ်မှမှာပဲမျက်နှာခတ်တင်းနေမှထားတယ်ဟုတ်လားဘယ်နဲ့တော့ဒီကကြီးလေဟုတ်ကြလားဟုတ်မဟုတ်တော့ဘုန်းကြီးလည်းမသိဘူးလေဒါပြင်အဲ့ဒီပုံစံလို့ထင်တယ်နော်ဗန္တိရှင်ဘုရားဧသာကုလသုံးနာဤအမျိုးအနွယ်ရဲ့ချွေးမသည်အခါရဝယုသိလေးစားခြင်းခါရဝတရားထင်ရှားမရှိပါအတ္တထောချွေးမရဲ့တန်အတ္တထောချွေးမရဲ့တန်တား၌တတုတတုရသာမိကဝတ္တံယောက်ခမယောက်ျက်တို့ယောက်ခမမိမ့်မဲ့တို့ယောက်ခမယောက်ျက်တို့အင်းရှင်ယောက်ျားတို့အပေါ်နဲ့ပြုတ်ကြရမယ်ဝတ္တရားဒီလည်းပဲနေဝအတ္တိမရှိပါအတ္တဒါအပဒနာဟောရတကလဟံကုရုမာနောဝိစရတိအတ္တဒါသရတရားထင်ရှားမရှိပါအပဒနာယရဏသုံးပါးနဲ့ကြီးညိုတဲ့စိတ်ဓာတ်လည်းမရှိပါဟောရတံနိညင်သောကလပလောကလဟံခယံညင်ခုံခြင်းအမှုကိုကုရုမာနောပြုလည်းရဲ့ဝိစရတိဝိစရတိလှည့်လည်းကျဆ၍နေထိုင်ပါ၏သူကြည့်လိုက်တော့တရားတရားကလည်းလုံးလုံးမရှိယရဏသုံးပါးပေါ်မှာကြီးညိုနေတဲ့စိတ်ထားကလည်းမရှိဘူးနေ့ပဲကြည့်ကြည့်ညပဲကြည့်ကြည့်တနေ့လုံးတညလုံးခိုင်ရန်ဒေါသတွေညှင်းခုံမှုတွေဖြစ်ပြီးတော့ပဲအိမ်မှာလှက်လှက်ကျဉ်းစားပြီးနေထိုင်ပါတယ်မြတ်စွာဘုရားယောက်ခမယောက်ကျက်သူယောက်ခမမိမဲသူအင်းရှင်ယောက်ျားတို့အပေါ်၌ပြုတ်တင်ပြုတ်တတ်တဲ့ဝကြည်ဝငယ်ဆိုတာလည်းဘာမှမရှိ ယုတ်တိလေးစားမှုဆိုတဲ့စိတ်ထားလည်းဘာမှမရှိဘူးသူမှလည်းအရေးမဆိုင်ဘူးဗျာဆိုပြီးတော့တင်းပြလျှောက်ထားတယ်။အဲဒီအခါကျတော့မြတ်စွာဘုရားကဒီချွေးမကိုအခေါ်ခိုင်းလိုက်တယ်။အခေါ်ခိုင်းလိုက်တော့ချွေးမကလည်းချက်ချင်းလာတယ်ဘာဖြစ်လို့လာလဲ။အိမ်နောက်ဘေးမှာကျက်စီကျက်စီလှုပ်ပြီးရံဖြစ်နေတဲ့ဥစ္စာကိုအနာတဝင်းကျောင်းထိုင်ကကြီးကသိပါတယ်။သိလိုက်တဲ့အချိန်ကကျတော့ကျောင်းတကကြီးကလည်းစိတ်ထက်ကနည်းနည်းကုန်နေပုံရတယ်။ဒီတော့သူမသိကြအောင်ဆောင်းပြီးတော့ပဲဘုရားရှင်သူကထွက်လာခဲ့တယ်။ထွက်လာတဲ့အချိန်ကကျတော့ချွေးမကဒင်းငါအကြောင်းဘာဖရာကိုဘာမှပြောမလဲလို့သူကသိကျင်တဲ့စိတ်ထက်နဲ့နောက်ရောက်ခံပြီးတော့လိုက်လာတာလိုက်လာပြီးတော့တဏျာကနေဒီတကကြီးဘာရီမြတ်ငါအကြောင်းတွေပြောနေတယ်ဆိုပြီးချောင်းနားထောင်နေတာချောင်းနားထောင်နေဆိုတာကိုဘုရားရှင်ကလည်းသိပါတယ်သိတဲ့အတွက်ကဲလာစီဆိုခေါ်လိုက်တော့တစ်ချက်တည်းနဲ့ရောက်လာပြီနော်ရောက်လာတဲ့အချိန်ကကျတော့မှဘုရားရှင်ကသူ့ကိုမြင်တဲ့တတိမသူသာတေပုရိသတ္တပရိယတာတံတောကတရာတိသူဇာတိခြေသမီးသူဇာတာပရိသတ်တယောက်ျားတယောက်အာတတိမဗရိယခုနှစ်မျိုးကုန်သောအင်းရှင်မတို့သည်အထင်ရှိကြလေကုန်ရာဤဒါတန်ထိုအင်းရှင်မခုနှစ်မျိုးတို့တွင်တွင်သင်သည်ကတရာအဘယ်မြည်သောအင်းရှင်ဘအင်းရှင်မဘာနီဗရိယကိုမရဆိုပြီးတော့ဘာသာပြန်ကြပါလေနော်နည်းနည်းနားထောင်ကောင်းအောင်အင်းရှင်မဆိုပြီးတော့ပဲဘုန်းကြီးကတော့ဘာသာပြန်လိုက်ပါလေကဲအင်းရှင်မခုနှစ်မျိုးရှိတယ်ယောက်ျားတယောက်မှာအဲ့ဒီခုနှစ်မျိုးသောအင်းရှင်မတို့တွင်သင်ဟဘယ်လိုအင်းရှင်မမျိုးလဲဆိုပြီးဒီလိုမေးလိုက်တယ်။မေးလိုက်တဲ့အချိန်ကကြတော့မှဗန္ဒီနဟံသခိတေနဂရိတတအထအာဇာနာမိဝိထာရိနအမေကထေထဗန္ဒီဘုံတော်နေဝထုံးလင်းတောက်ပါတော်မူပါပြီသောမြတ်စွာဘုရားဟံဖျားတပြီတော်မှသည်သခိတေနအကျင့်အဖျင်ဂရိတတဟောကြားပြသဆုံးဆုံးမှလိုက်တဲ့တရားဒေသနာတော်ဤအထအနေဒီမကုဏအာဇာနာမိမတိပါမေဖုရားတပည့်တော်မအဝိထာရိဏအကျဝိထာရအဖြစ်ကထေတာဟောကြားပြသဆုံးဆုံးမှတော်မူပါဖုရားမြတ်စွာဘုရားခန့်ကျင်ခြင်းဟောလိုက်တဲ့တရားစကားတော်ရဲ့အနက်ဒီပဲကိုတပည့်တော်မတော်မသိပါဘူးဖုရားဒါကြောင့်တပည့်တော်မသိနိုင်လောက်အောင်အကျအဖြစ်ခွဲခြားဝေဖန်ပြီးဟောကြားပြသဆုံးဆုံးမှပြတော်မူပါဆိုပြီးတော့လျှောက်ထမ်းတောင်းပန်တယ်ဘာဖြစ်လို့လဲတန်တဝရီယာတစ်ချိန်လုံးကပြုခဲ့တဲ့ကံလေးကအကျိုးပေးပုံရအခါခွင့်တင့်လာပြီဆိုရင်စိတ်ဓာတ်ကလေးတွေကပြောင်းလဲသွားတတ်ပါတယ်နော်ဒီနေ့မှကြတော့သူကစိတ်ဓာတ်နည်းနည်းပြောင်းစားပြုလာပြီဘုရားအပေါ်မှာယုံတည်တုံ့ဝတ်တဲ့စိတ်ထားလေးနဲ့ကိုဘုရားခေါ်လိုက်တော့နည်းနည်းကိန်းဝါလာပြီနော်ယုံတည်မှုလေးစားမှုကလည်းရှိလာပြီရှိလာရုံနဲ့မကဘူးဒီနေ့ကဒီတရားပွဲပြီးဆုံးတာနဲ့တပင်းနေတဲ့သူကသောတာပတ္တိမဂ်ညာဘုံညာရတော့မယ်ပုဂ္ဂိုလ်တူလည်းဖြစ်တယ်အဲဒီလိုသောတပန်ဒီမညာဘုံညာရနိုင်လောက်တဲ့အကြောင်းဥပနိဒ္ဒတိကပြည့်စုံနေပြီဆိုတာလေဘုရားရှင်ကသိတော်မူတဲ့အတွက်ခေါ်လိုက်ခြင်းလည်းဖြစ်ပါတယ်နော်အဲဒါကြောင့်ဘုရားရှင်ကသူ့ကိုဗာပြောလဲဗာအမိရှိလိုက်လဲဒေနာဟိဩဟိတသောတာသူနောဟိဒေနာဟိထိုသောဖြစ်ခဲ့ပါမူကဩဟိတသောတာခြားထားအသောနာရှိသည်ဖြစ်ပေဘယ်မှာခြားထားတယ်နားလဲဟောကြားမဲ့တရားတော်အပေါ်၌ခြားထားတဲ့နာရှိနေပါစေတရားတော်နာပါရဲ့ရန်စီစေကုမှုဝိတ္တတေကဟိုရောက်ဒီရောက်ဘုန်းကြီးဟောလိုက်တာဗမ္မာတော်မသိလိုက်ဘူးဒီပုံစံမျိုးရှိရမလားမရှိရဘူးဒါကြောင့်ဒီနိုင်ထိုးသောဖြစ်ခဲ့ပါမူကဩဟိတသောတာတရားတော်၌ခြားထားအပ်သောနာရှိသည်ဖြစ်၍သူနောဟိယောသိစွာနာကြပြီတော့ကဲဒီလိုဆိုလို့ရှိရင်တော့ငါဘုရားဟောကြမယ်တရားတော်အပေါ်၌နားဆိုင်ပြီတော့ယောသိစွာနာပြီတော့ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားကအင်းရှင်မခုနှစ်မျိုးအကြောင်းဟောတယ်အဲ့ဒီအင်းရှင်မခုနှစ်မျိုးကတော့မင်္ဂလာတရားနဲ့တော့တိတ်မပတ်တည်ပေမဲ့လို့တရားကြီးတွေလောကမှာသိတဲ့နယ်လို့ဘုန်းကြီးကတော့ယူဆတဲ့အတွက်ဘုသူတ္တအဖြစ်နဲ့ဒီညဟောဖို့ရည်ရွယ်ထားပါတယ်နော်မြတ်စွာဘုရားဘယ်လိုဟောလဲဗဒုဒ္ဒံစိတ်တအဟိတနုကံပိနိအင်းရဲ့သူရတ္တအတိမညတေပတိဒနေနာကိတသဝန္ဒယဥဒုကာယဧဝရူပပုရိသသပရိယဝန္ဒကသပရိယတိသတာပဝုစတိနံပါတ်1အင်းရှင်မပဲဘာပြောလဲပုရိသသာယောက်ျားဤယာဧဝရူပပရိယာပရိယအကျင့်အင်းရှင်မသည်ဗဒုဒ္ဓစိတ်တတော်သဖြင့်ဖြစ်စီအတောစိတ်ထားရှိသည်ဖြစ်၍အဟိတနုကံပိနိအကျိုးစီးပွားမဲ့ကိုအစဉ်လိုလံတောင်းတသောစိတ်ထားရှိသည်ဖြစ်၍ဝိဟရတိနေထိုင်ပေ၏အင်းရှင်မတအုပ်ပေါ့ဗဒုဒ္ဓစိတ်တတော်သဖြင့်ဖြစ်စီခံရတဲ့စိတ်ထားရှိနေတယ်ဒေါသအမြဲတမ်းကြီးတယ်အာဟိတနုကံပြိနေအင်းရှင်ယောက်ျားရဲ့အကျိုးစီးပွားမဲ့ကိုအမြဲတမ်းလှူလတ်တောင့်တတဲ့စိတ်ထားလည်းရှိတယ်ဘယ်နဲ့တော့ဒီကကြီးကြီးကောင်းသေးလားဟမ် အင်းရှင်ယောက်ျားအပေါ်မှာပြင်းမှနေတဲ့စိတ်ဓာတ်ကလည်းရှိတယ်။အင်းရှင်ယောက်ျားရဲ့အကျိုးစီးပွားမဲ့ကိုလွလတ်တောင့်တနေတဲ့စိတ်ဓာတ်လည်းရှိနေတယ်။ဝိရိဒတာယောက်ျားဤယပရိယဤအချင်းအင်းရှင်မတိဗုဒ္ဓစိတ်ဓာတ်ဒေါသဖြင့်ဖြစ်စီအပ်သောစိတ်ဓာတ်လည်းရှိ၏။အဟိတံဒုက္ကံပိနိအင်းရှင်ယောက်ျားရဲ့အကျိုးစီးပွားမဲ့ကိုအစဉ်လွလတ်တောင့်တသောစိတ်ဓာတ်လည်းရှိ၏။ဣញ្ញေတုအင်းရှင်ယောက်ျားမှတပါသောအခြားအခြားသောယောက်ျားတို့အပေါ်၌ရတ္တာတွေ့တမေမောတတ်သောစိတ်ဓာတ်လည်းရှိ၍နေ၏။ကောင်းသည်လား။ဒီခုမှမကောင်းသေးဘူး။နောက်ထပ်လာအောင်မယ်။ဒနေနာဥစ္စာဖြင့်ကိတ္တတဝေရွေးထာအံ့သောဒါတတဝိယကျွန်းယောက်ျားကဲ့သို့ပတိအင်းရှင်အပေါ်၌အတိမညတေမထေမဲ့မြင်ပြုလို့၍နေတတ်ပေ၏။ဟော။ငွေဝဲကျွန်းဆိုတာရှိခဲ့ကရှိခဲ့ဘူးပါလေ။အဲ့ဒီငွေဝဲကျွန်းယောက်ျားတယောက်အပေါ်မှာထားရှိတဲ့စိတ်ထားလိုပဲမိမိရဲ့အင်းရှင်ယောက်ျားကိုမထေမဲ့မြင်အမြဲတမ်းပြုတယ်ဒါပြင်းနဲ့ဒီလိုအင်းရှင်မမျိုးကိုသဘောကျတဲ့ဒကာကြီးတွေလည်းမရှိဘူးလားဟမ်အဲ့ဒီထဲဒကာကြီးတွေများပါနေကြသေးလားဟမ်ပါရင်တော့လည်းဘုန်းကြီးရောဘုန်းကြီးအိုခိုင်းနေပါတယ်နော်ခက်မြန်မြန်လေးကဲဒနေနာဥစ္စာဖြင့်ကိတ္တတဝေယုရထအပ်တော့ဒါတတဝိယကျွန်းကဲ့သို့ပတိအရှင်ယောက်ျားကိုအတိမညတိမထေမဲ့မြင်ပြုတတ်၏ဝဒါယသဖြာခြင်းကဥတ္တကလုံလာကြောကိုအထုံး၍နေတတ်ပြန်၏ဟောအရှင်ယောက်ျားကိုသင်ချင်ပစ္စည်းသွားအောင်သဖြာဖို့ရန်အတွက်လည်းအမြဲတမ်းကြိုးစားအထုံးနေတယ်တန်ကတော့တကယ်ကြီးကြားဘူးကြပါပါသခိုးလက်တရိုးကန်းနေဆိုတာနော်အဲ့ဒီလိုအရှင်မတွေလောကမရှိဘူးလားရှိတယ်ဒါကြောင့်ယာဧဝသဧတာဧဝရူပပရိယဤကဲ့သို့သဘောရှိတဲ့စိတ်ဓာတ်မျိုးရှိတဲ့အရှင်မသည်ဧတံအန္တာဧဝရူပပရိယထိုကဲ့သို့စိတ်ဓာတ်မျိုးရှိနေတဲ့အင်းရှင်မကိုဝတ္တကဆက်လူသတ္တမဟု၍၎င်းပရိယတိစအင်းရှင်မဟု၍၎င်းပဟုသတိခေါ်ဆိုအပ်ပါ၏ဒီလိုအင်းရှင်မမျိုးကိုဘယ်လိုအင်းရှင်မလို့ခေါ်လဲလူသတ္တမအင်းရှင်မလို့ခေါ်တယ်နော်ဒါကနံပါတ်1အင်းရှင်မတစ်မျိုးနောက်နံပါတ်2အင်းရှင်မကိုမြတ်စွာဘုရားဆက်ဟောပြီယံဣတိယယံဣတိယဝိန္ဒတိတာမိကောတဏ္ဍသိဗ္ဗဝိနေစင်္စကတိအတိတ်တဟံအဘံမိတတအဘဟာတုမိစ္ဆတိယဧဝရူပပုရိသသပရိယသောရိစပရိယတိသတာပဟုစတိပုရိသသယောက်ျားဤယပရိယအချင်းအင်းရှင်မသည်တာမိကောမိမိအင်းရှင်ယောက်ျားသည်သိပင်စလက်မှုပညာအတတ်ကို၎င်းဝိနေစင်္စဂုံသွဲခြင်းကို၎င်းကတိန်စလက်လုံးခြင်းကို၎င်းအတိတဟံအတိတဟံတော့သောတိကျင်သုံးရှားဖွေးလည်းရတဏ္ဏစီစဉ်ဥစ္စာကိုဝိနေတိရရှိလာပေ၏ယန္တနာအကျင်စီစဉ်ဥစ္စာကိုဝိနေတိရရှိ၍လာပေ၏အင်းရှင်ယောက်ျားကမိမိရဲ့လက်မှုအတတ်ပညာအမျိုးမျိုးဖြင့်တော့၎င်းစီးပွားတွေကိုရအောင်ရှားတယ်ဂုံသွဲခြင်းလက်လုံးခြင်းအဆက်ရှိတဲ့လုပ်ငန်းရတဲ့နဲ့လက်စီးပွားဥစ္စာတွေကိုရအောင်ရှားဖွေးခဲ့တယ်ရှားဖွေးလို့ဒီစီးပွားဥစ္စာတွေရပြီရလိုက်တဲ့အချိန်ကမှဒီအင်းရှင်မကမလုပ်တယ်လေတတ္တထောစီစဉ်ဥစ္စာဤအပ္ပံပိအနိငယ်ကိုမြတ်တော်လည်းပဲအပ္ပဟတုံခိုးယူခြင်းကအိစ္ဆတိအလိုရှိပါပေ၏အပ္ပဟတုံအပြင်သို့ထုတ်ဆောင်ခြင်းကအိစ္ဆတိအမြဲတမ်းအလိုရှိ၍နေပေ၏နည်းနည်းလေးပဲဖြစ်ခြင်းဖြစ်ပါစေအဲ့ဒီရောက်ကြရှာဖွေလို့ရရှိတဲ့ပစ္စည်းတွေကနည်းနည်းလေးပဲဖြစ်ခြင်းဖြစ်ပါစေအမြဲတမ်းအပြင်ကိုထုတ်ဆောင်ဖို့ရန်အတွက်အလိုရှိနေတယ်နော်အဲ့ဒါကတော့ဒီနေရာမှာဘလောက်အထိပြောထားတယ်လို့မေ့ရင်တော့နော်မိဘဘကိုတင်ပြီးတော့ချက်ရမယ်ဆံလေးရှိတယ်အဲ့ဒီရုပ်ဆော်အစုံမိဘဘတဲ့ဘောမှာအိုးလေးတင်ပြီးဒီအိုးလေးထည့်ရမယ်ဆံတဲ့ကတော့နည်းနည်းလေးဖြစ်ဖြစ်ယူလိုက်ရမှာကျင်းတတ်တယ်ကန်းကုံမသွားဘူးလားကန်းကုံသွားပြီရောင်ကျန်းရှာဖွေလာတဲ့ပစ္စည်းဥစ္စာမှန်ရင်သူကအမြဲတမ်းအပြင်ထုတ်ဆောင်ဖို့ရန်အတွက်စိတ်ဓာတ်ရှိနေတယ်နော်ဒါကြောင့်သာဧဝရူပပရိယထိုကဲ့သို့သောအင်းရှင်မမျိုးကိုစောရိတိသာသခိုးမဟူ၍၎င်းပရိယတိသာအင်းရှင်မဟူ၍၎င်းပဟုစတိခေါ်ဆိုအပ်ပါ၏။ဘာနဲ့တူတယ်မရလဲ။သခိုးနဲ့တူတယ်မရပဲ။သခိုးမနဲ့တူတယ်အင်းရှင်မနဲ့နော်။ကဲနံပါတ်1ပြီးစေ။နောက်နံပါတ်3ကြတော့အကမ္မကမ္မအလတမေကတဖရုသသသန္တိသဒုရုဒ္ဓဝါတိနိဩဒ္ဓယကဏ္ဍအပိဘုံယဝတ္တတိယာဧဝရူပပုရိသတ္တပရိယာအယသပရိယာတိသတာပဟုစတိ ဝရိတတယောက်ျားဤယပရိယအကျင့်အရှင်းမှသည်အကမ္မကမ္မအိမ်မှုကိစ္စအဝဝ၌ပြုလုံလို့တဲ့စိတ်ထားလည်းမရှိအိမ်မှာပြုလုံရမယ်လုပ်ငန်းရက်တွေရှိတယ်အဲ့ဒီလုပ်ငန်းရက်တွေကိုတခုမှပြုကျင်တဲ့စိတ်ထားမရှိဘူးတဲ့နည်းနည်းပါးပါးမတော်တဆပြုလုံရပြီဆိုလို့ရှိရင်လည်းမလုပ်တယ်လေအပြင်းထွက်ပြီးထိုင်နေလိုက်တယ်ဟိုနေရာမှာသွားထိုင်နေလိုက်ဒီနေရာမှာသွားထိုင်နေလိုက်နော်အဲ့ဒီပုံစံစနစ်အဖြစ်အိမ်မှာပြုတ်တဲ့ပြုတ်တိုက်တဲ့လုံငန်းရက်ကိုပြုတ်လုံလို့တဲ့စိတ်ထားနည်းနည်းမှမရှိဘူးနောက်တစ်ခုဘာဖြစ်လဲအလတာစပြင်းလဲပြီအမတအပြင်းထူတယ်နောက်တစ်ခုမဟေခတစအစာလဲကြီးဤဟောသူကအစာကလည်းအမတကြီးပြန်တယ်ကဲအလုံးစလုံးလဲဘာမှမလုံချင်ဘူးပြင်းလဲပြင်းတယ်အစာကလည်းကြီးပြန်တယ်နော်နောက်တစ်ခုဘုရုသစကြံတန်းသောစကားလည်းရှိဤဇန္ဒင်စဇန္ဒီစကိုအမူယာကလည်းကြံတန်းလှပေ၏ဒုရုဒ္ဒဝါဒီနီပြောဆိုဖို့ရန်အလွန်ခက်ခဲတဲ့စကားလည်းရှိဤသူကသူပြောလို့ရှိရင်တခွန်းပြောလိုက်တဲ့နဲ့သူက10ခွန်းလောက်ပြန်ပြောတယ်ပြောရတာအမတန်ခက်တယ်ပြောလိုက်တဲ့အချိန်ကမှလည်းစကားတွေကဘာဖြစ်လဲသိကြံတန်းတယ်ကိုအမူယာကြည့်လိုက်ပြန်တော့လေသိပြီကြံတန်းတယ်ဘယ်လိုကြံတယ်နားလည်ကြလိမ့်မယ်ထင်ပါတယ်နော်ဆောင်းလိုက်အောင်းလိုက်ဟုတ်တယ်မလားဆူလိုက်ကျင်းလိုက်မောင်းလိုက်ဆောင်းလိုက်အောင်းလိုက်ပြုတ်လုံနေတယ်ဒါသူတော်ကောင်းတို့ရဲ့ကျင့်ဝတ်ပฏิပတ်ဟုတ်သလားမဟုတ်ဘူးပြောစွန်ဆုံးပါတဲ့အချိန်ခါမှလည်းဒုရုဒ္ဒဝါဒိနီပြောရတာအမတန်ခက်တယ်ပြောရတာအမတန်ခက်ပြီးတော့သူကတခွန်းလို့ပြောလိုက်ရင်သူကကြမ်းတမ်းတဲ့ဇာတ်တွေကို10ခွန်းလောက်ပြန်ပြီးတော့ပက်တက်တယ်ပက်တက်လိုက်တော့တချို့ငကကြီးတွေလည်းပြောကျင်တဲ့စိတ်ဓာတ်ရှိသေးလားမရှိတော့ဘူးမရှိတော့ဒီငကကြီးတွေဘယ်လိုပြောခံရလဲမရကြောက်တဲ့ငကကြီးတွေပဲတဲ့မဟုတ်ဘူးလားဟမ်ဒါဘေးကပြောတာတကယ်တော့ကြောက်လဲကြောက်သလားအဲဟန်ကြပြီဟန်ကြပြီဒီလိုဆိုရင်တော့ဟန်ကြပြီကဲကြောက်တာလည်းရှိကောင်းရှိပါလိမ့်မယ်မကြောက်ပေမဲ့လို့ရှောင်ကျင်တာနဲ့ရှောင်နေတာလည်းရှိကောင်းရှိပါလိမ့်မယ်နော်ဒါကြောင့်ဝိရိဒတာယောက်ျားကြီးယပရိယအကျင့်အရှင်းမှသည်အကမ္မကမ္မအမှုကြီးငယ်ကိစ္စကိုအမှုကြီးငယ်အတွက်တကိုပြုတ်လို့လို့တော့စိတ်ထားလည်းမရှိအလတာပြင်းလည်းပြင်းဤမဟေကတာအစားလည်းကြီးဤဖရုသစဉာဏ်တော်စကားလည်းရှိဤစံတီစက်ခက်ထံကြံကြုတ်တဲ့ကိုအမှုရာလည်းရှိဤဒုရုဒ္ဒဝါဒီနီပြောဆိုဆုံးမဖို့ရအလွန်ခက်ခဲသောစကားလည်းရှိဤဗုဒ္ဓယကနံထကြွလုံးလဝရိယဖြင့်ရှားဖွေစုဆောင်၍ထပ်အပ်သောထာကြလုံလာဝရိယနှင့်အပြည့်ဆုံးသောအင်းရှင်ယောက်ျားကိုအဘိဘုံရလွှမ်းမောဖြစ်စည်း၍ဝတ္တတိကျင့်တတ်၏ထာကြလုံလာဝရိယနှင့်တကယ်စီးပွားဥစ္စာကိုရှာဖွေပြီးပြုစုလုံကျွေးနေတဲ့ခေတ်စကားနဲ့ပြောရင်တော့နဖူးကချွင်ချီမှကြောက်အောင်အပင်မခံပြီးပြုစုလုံကျွေးနေတဲ့အင်းရှင်ယောက်ျားကိုလွှမ်းမောဖြစ်စည်းပြီးတော့အနိုင်ကျင့်တတ်တယ်ဘယ်နဲ့တော့ဒီကကြီးတွေဟုတ်သလားမဟုတ်ဘူးလားဟုတ်ကြတယ်ဒါပြည့်နဲ့ဒီကကြီးတွေကလည်းအနန္တခွဲနိုင်လားမခွဲနိုင်ကြဘူးအဲ့တည်းခက်တဘောနော်ဘုန်းကြီးကတော့ဘုန်းကြီးဝတ်ထားအကောင်းဆုံးပဲလို့သဘောပေါက်နေတယ်နော်ကဲဗာပရိယထိုခက်တော့တော့ဒါဧဝရူဗာပရိယထိုခက်တော့တော့အင်းရှင်မအမျိုးကိုအရာစံအရှင်သခင်ဟူ၍လက်ကပရိယတိစအင်းရှင်မဟူ၍လက်ကပဝဇ္ဇတိခေါ်ဆိုအပ်ပါပေ၏ဒီလိုမရမျိုးဒီလိုအင်းရှင်မအမျိုးကိုတော့အရှင်သခင်လို့လည်းပြောနိုင်တယ်မရလို့လည်းပြောနိုင်တယ်အရှင်သခင်နဲ့တူနေတဲ့အင်းရှင်မပဲဒါကနံပါတ်3နောက်တစ်ခုနံပါတ်4ယတပရဟောတိဟိတံဥက္ကမိနိမာတာဝဗုဒ္ဓံအနုရခတိပတိတတောတဏံတံပတ္တမတရခတိယာဧဝရူပပုရိသတပရိယမာတာသပရိယတိသတဘောဇတိပုရိသတယောက်ျားဤယာပရိယအကျင့်အရှင်းမှသည်တပရအခခတိဟိတံဥက္ကမိနိအင်းရှင်ယောက်ျားဤအကျိုးစီးပွားကိုအစဉ်တနာဆောင်ရှောက်လေရှိသည်ဟောဒီဖြစ်၏မာတာမိခင်ယင်းသည်ဗုဒ္ဓံတူဒီသောတာကိုအနုရခတိဤဝအစဉ်မကွာကွဲကဆောင်ရှောက်ပြီးတကဲ့သို့ဧဝံဤအတုပတိအင်းရှင်ယောက်ျားကိုအနုရခတိအစဉ်မကွာကွဲကဆောင်ရှောက်တတ်ပေ၏တရောထို့အပြင်မံအတ္တထောအင်းရှင်ယောက်ျားဤတံပတံစီဘူးရှာဖွေစုဆောင်ထပ်အပ်တဲ့တဏံစီစဉ်ဥစ္စာကိုရခတိမပြည့်စည်အောင်ထိမ့်သိမ့်ဆောက်ရှောက်တတ်ပေ၏ သာဧဝရုပပရိယထုခဲ့တော့အင်းရှင်မမျိုးကိုမတ္တဆအမိဟူ၍၎င်းပရိယတိဆအင်းရှင်မဟူ၍၎င်းဘဟုစတိခောဆိုအပ်ပါပေ၏ဒါကြတော့အကောင်းဘက်ကလှည့်လာပြန်တယ်နော်အင်းရှင်မတူအင်းရှင်ယောက်ျားရဲ့အပေါ်၌အကျိုးစီးပွားကိုလွတ်လပ်တောင့်တနေတဲ့စိတ်ထားအမျက်ရှိတယ်မကောင်းဘူးလားကောင်းတယ်ဒုဥဒိသောသားကိုမွေးဖွားထားတဲ့မိခင်ကဒုဥဒိသောသားကိုအစင်မကွာကွဲကွာစောင့်ရှောက်တယ်ဘယ်လောက်ထိစောင့်ရှောက်တယ်လဲအသက်နဲ့လဲပြီးတော့ကွဲကွာစောင့်ရှောက်တယ်မိမိရဲ့အသက်သာအသေးခံမဲ့သားရဲ့အသက်ကိုမသိစရာဘူးဆိုလို့ဆိုတဲ့စိတ်ထားဖြင့်ဒုဥဒိသောသားအပေါ်၌မိခင်အရင်ကထားရှိတဲ့စိတ်ထားကွဲကွာစောင့်ရှောက်နေတဲ့စိတ်ထားလိုပဲအလားတူပဲဒီအမျိုးသမီးကမိမိရဲ့အင်းရှင်ယောက်ျားကိုသားငယ်သူသဘောထားပြီးတော့အစင်မကကွဲကွာစောင့်ရှောက်တဲ့အသက်နဲ့လဲပြီးတော့ကွဲကွာစောင့်ရှောက်ပေးတယ်ဒါရင်လားဆိုတော့မကတိဘူးအင်းရှင်ယောက်ျားကစူဆောင်ရှာဖွေထားအပ်တဲ့စီစဉ်ဥစ္စာတွေကိုလည်းမပြောက်မပြက်အောင်ထိမ့်သိမ့်စောင့်ရှောက်ပေးတတ်တယ်ဒီလိုအင်းရှင်မအမျိုးကိုအမိလိုလည်းခေါ်နိုင်တယ်အင်းရှင်မလိုလည်းခွန်နိုင်နေမကောင်းဘူးလားဘုန်းကြီးကတော့ကောင်းတယ်လို့မပြောချင်ဘူးဟင်ဘာဖြစ်လို့လဲအဲ့ဒီလောက်ကောင်းတာနဲ့တွေ့ရင်ဒီကကြီးခွန်နိုင်ပါမလားခွန်ကမကောင်းတာနဲ့တော့တွေ့ရတဲ့အတိုင်းမခွန်နိုင်တာဒီလောက်ကောင်းတာနဲ့သာတွေ့ရင်တော့ခွန်နိုင်ပါဦးမလားမခွန်နိုင်တော့ဘူးမခွန်နိုင်ရင်ဩနာတည်းရဲ့ဒုက္ခပြိမာလွတ်ရဖြစ်တဲ့သန္တာဝဇ္ဇရဲ့ဒုက္ခကြီးမှလွတ်ရဖြစ်တဲ့တရားနေကိုကတကယ်လွတ်လွတ်ကျွတ်ကျွတ်ကျင့်ကြံကြုံကိုပွားများအထုတ်နိုင်ပါဦးမလားဘာမထုတ်နိုင်ဘူးအမထုတ်နိုင်တော့ဘာလုပ်တယ်တပြီးတော့အဲ့တော့အထုတ်ချင်ပါတယ်ဗျာဒါပေမဲ့ကိစ္စလေးတွေကရှိသေးလို့ပြန်လိုက်အောင်မယ်ဆိုပြီးတော့ပြန်ပြေးတော့တာပဲဟုတ်တယ်မဟုတ်လားမခွဲနိုင်လို့ပြန်ပြေးကြတာပဲခွဲနိုင်ရင်ပြန်ပြေးပါမလားမပြေးနိုင်ဘူးနော်ကဲနောက်တစ်ခုဒါကနံပါတ်၄အင်းရှင်မအမျိုးအစားနောက်တစ်ခုနံပါတ်၅အင်းရှင်မယထာပိစိတ္တပကိနိကဋိဋ္ဌကသဂရဝဟောတိတကံမိတာမိကေဟိရိမနဘတဝတဝတိနိယဧဝရူပပုရိသသပရိယဘဂိနိသပရိယတိသတာပဟုစတိပုရိသတာယောက်ျားဤယပရိယအကျင့်အင်းရှင်မသည်ဇိဋ္ဌဘဂိနိယထာပိအမတ်ကြီးကဲ့သို့၎င်းကဏိဋ္ဌကဘဂိနိယထာပိညမငယ်ကဲ့သို့၎င်းတကံမိတမိကေမိမိရဲ့အင်းရှင်ယောက်ျားအပေါ်၌သံဃာရဝယုတိလေးစားညယုတိလေးစားသောစိတ်ဓာတ်ရှိသည့်ဟောဒီဖြစ်၍နေ၏အင်းရှင်မတူနော်အမကြီးကဲ့သို့ညမငယ်ကဲ့သို့ပဲမိမိရဲ့အင်းရှင်ယောက်ျားအပေါ်၌ယောသည်တုံ့ဝတ်ပြီးယောသည်လေးစားတဲ့စိတ်ထားရှိတယ်။ဟိရိယမနရှင်းကြောက်တတ်သောစိတ်ဓာတ်ရှိသည့်ဟောဒီဖြစ်၏။ဘဒ္ဒဝတဝတိနီအင်းရှင်ယောက်ျားရဲ့အလိုအကျိုက်သို့လိုက်ပါ၍ပြုခြင်းလေးရှိသည့်ဟောဒီဖြစ်၏။ဘယ်နဲ့တော့ဒီကိစ္စမကောင်းဘူးလား။ကောင်းတယ်အကောင်းလွန်သွားပြီဘုန်းကြီးကတော့နော်။အကောင်းလွန်သွားလို့ရှိရင်လည်းဟန်ပါအောင်မလား။နိဗ္ဗာန်လိုချင်တဲ့ဆိုရင်တော့သိမဟာမှုနဲ့တွေ့တယ်နော်။ကဲအင်းရှင်မတူကြီးလိုက်မယ်ဆိုလို့ရှိရင်အမကြီးကဲ့သို့ညမငယ်ကဲ့သို့မိမိရဲ့အင်းရှင်ယောက်ျားအပေါ်၌အလွန်ယုံကြည်လေးစားနေတဲ့စိတ်ထားလည်းရှိတယ်။ရှင့်ကြောက်တတ်တဲ့စိတ်ထားလည်းရှိတယ်။အင်းရှင်ယောက်ျားရဲ့အလိုအကျိုက်ကိုလိုက်ပါပြီးတော့အမြဲတမ်းပြုကျင့်လေးရှိတယ်။တကကြီးမကြိုက်တဲ့အလို့ဘယ်တော့မှမလုပ်ဘူး။တကကြီးနှိမ့်ချိုက်တဲ့အလုတ်ကိုအမြဲတမ်းအလုတ်အကြိုက်လိုက်ပြီးတော့ရွတ်ဆောင်ပေးတတ်တယ်။အဲဒီလိုဆိုရင်တကကြီးခွဲနိုင်ပါအောင်မလား။ခွဲနိုင်ဖို့တော့သိမလွယ်ဘူးနဲ့တူတယ်နော်။ကဲအဲဒီလိုအင်းရှင်မမျိုးကိုဗဂိနိဗဂိနိဇာညမဟူ၍၎င်းပရိယာတိဆိုင်ဗဂိနိဇာနှမဟူ၍၎င်းပရိယာတိဆိုင်အင်းရှင်မဟူ၍၎င်းဘဝစတိခေါ်ဆိုအပ်ပါပေ၏။ဒီလိုအင်းရှင်မမျိုးကြတော့နမလို့လည်းခွန်နိုင်တယ်အင်းရှင်မလို့လည်းခွန်နိုင်တယ်ခုနကအင်းရှင်မကအမိနဲ့တူတဲ့အင်းရှင်မအခုကတော့နမနဲ့တူတဲ့အင်းရှင်မပဲကဲနောက်တစ်ခုမံဘတ်6အင်းရှင်မမြတ်စွာဘုရားပြင်းဆက်ဟောလေယာစီတတိသဝနာပတိံပမောတတိတခိသခရံဝစီရတာမကတံကောလိယကတိလဝတိပတိပတယဧဝရူပပရိသတပရိယာတခိသပရိယာတိသတာပဟုစတိပုရိသန္တယောက်ျားဤယပရိယအကျင့်အရှင်းမသည်ဣဒံဤလောက၌သခိအဆွေခင်မမတူသည်သခရံအဆွေခင်မစိရတံကြာမြင့်စွာစိရတံအလွန်ကြာမြင့်မှအာဂတံဆက်ရောက်၍လာသောသခရံအဆွေခင်မမတူကိုဒိဋ္ဌဝါနံတွေ့မြင်ခဲ့ရသည်ရှိသောပမောဒတိဧဝနှစ်သက်ကြည်ပြူးဝမ်းမြောက်ရှင်ပြတဲ့ကဲ့သို့ယင်ဝိယတု ပတိမိမိရဲ့အိရှင်ယောက်ျားကိုဒိဋ္ဌဝါဒတွေ့မြင်ခဲ့ရသည်ရှိသောဗမောတတိနှစ်သက်ရှင်လန်းဝမ်းမြောက်တတ်ပေ၏လောကမှာမိတ်ဆွေတွေအချင်းချင်းပေါ့မိတ်ဆွေမတွေတငယ်ချင်းမတွေရှိကြတယ်ဒီဦးနဲ့သူခွဲခွာနေရတာကအလွန်ကြံကြောင်းသွားပြီဖြစ်တော့ဒီချင်းတစ်ခါအเจ้าညင်းညင်းလို့ပြန်ဆုံလိုက်တဲ့အချင်းကဘာဖြစ်လဲဝမ်းသာလိုက်ကြတာတယောက်နဲ့တယောက်တွေ့ပြီဆိုလို့ရှိရင်အလွန်နှစ်သက်ဝမ်းမြောက်ကြတယ်အဲ့ဒီပုံစံအတိုင်းပဲအင်းရှင်မတူကလည်းမိမိအင်းရှင်ယောက်ျားကိုတွေ့မြင်လိုက်ရပြီဆိုရင်နှစ်သက်ရှင်လန်းဝမ်းမြောက်တဲ့စိတ်ထားရှိတယ်တစ်ချက်ကောလယကကုလသမ္ပန္နအမျိုးနွယ်တို့ရဲ့ကျင့်ဝတ်ပရိပါဏင်လည်းပြည့်စုံပါပေ၏အင်းရှင်ယောက်ျားကိုမြင်လိုက်တဲ့တပြိုင်တည်းနှခမ်းကြီးစူအောင်နေတဲ့ပုံစံမျိုးဟုတ်သလားမဟုတ်ဘူးအမတန်ကြည်ပြူတဲ့စိတ်ထားရှင်လန်းဝမ်းမြောက်နေတဲ့စိတ်ထားရှိတယ်အဲ့ဒါဒီလန်းဆိုတော့မကတိဘူးကောလယကကုလသမ္ပန္နအမျိုးအနွယ်တို့ရဲ့ကောင်းမွန်မှန်ကန်တဲ့ကျင့်ဝတ်ပฏิပတ်နဲ့လည်းပြည့်စုံ၏အမျိုးအနွယ်မှာလိုက်နာပြုကျင့်နေတဲ့ကျင့်ဝတ်ပฏิပတ်တွေရှိပါတယ်အဲ့ဒီကျင့်ဝတ်ပฏิပတ်တွေနဲ့လည်းပြည့်စုံပါတယ်တရားဟောရင်းနဲ့တတိယလို့ကျင့်ဝတ်ပฏิပတ်လေးတစ်ခုတော့ပြောလိုက်ပါဦးမယ်နော်ကာဏဒီပယနာဇတ်မှာလာရှိတယ်ဒီနေ့ယသေကြီးတို့ဆိုကြပါစို့ကျောင်းတကျောင်းဆက်ရောက်လာတယ်။ကျောင်းတကနဲ့ကျောင်းအမတို့ကလည်းရည်သေးကြီးတို့ကျောင်းရောက်လာပြီဆိုတော့ဖူးမျိုးကတော့ဘုရားအတွက်ရောက်ရှိလာတဲ့သားလေးတယောက်လည်းပါလာတယ်။ပါလာတဲ့အချိန်ကကြတော့ဘာဖြစ်တယ်လဲ။ဇနီးမောင်နှံတို့ကရည်သေးကြီးနဲ့ထိုင်ပြီးတော့စကားပြောနေတယ်။ပြောနေတဲ့အချိန်ကမှသားလေးကဇရက်ရှိမှဂျင်လေးတစ်လုံးနဲ့ဆော့ကစားနေမှတက်ကဂျင်လေးကတောင်ဖို့အခေါင်းထဲဝင်သွားတယ်တောင်ဖို့အပေါက်ထဲဝင်သွားတော့လက်နဲ့ထိုးနှိပ်လိုက်တယ်နေလေတော့တောင်ဖို့အတွင်းကမူရနေကြလေတော့ကလေးလေးအစိတ်တက်ပြီးတော့မေ့နေရောမေ့နေတာကမေ့လို့တဲ့လူကမြင်တော့သားဆိုပွေ့ချီပြီးတော့ဇရက်ပေါ်တင်းကဲအရှင်ဖျားအရှင်ဖျားတော့ယသိယဟန်ဆိုတဲ့ကတော့ဆေးဝါးအတက်ပညာများတက်ပါတယ်ဒါကြောင့်တပိတော့သားလေးကဲပါယသိကြီးကလည်းဗာမင်းရှိလေဟာငါဘာမှဆေးမကုတ်တတ်ဘူးဒါပေမဲ့ငါသစ္စာဆိုပေးမယ်သစ္စာစကားတော့ငါပြောတတ်တယ်ယသိကြီးကဘာသစ္စာဆိုလဲငါဟာယသိဘဝနဲ့နှစ်ပေါင်းခု90ကျော်ပြီယသိဘဝနဲ့9ရက်ပဲပြောမွေးခဲ့တယ်။ကျန်နေတဲ့နှစ်ပေါင်း90ကျော်မှယသိဘဝနဲ့မပြောမွေးဘဲနဲ့ဆက်ပြီးတော့နေထိုင်နေရတယ်။ဤသစ္စာစကားဒီမှန်ကန်ပါကခလေးရဲ့အစိတ်ကြပါသည်ဆိုပြီးသစ္စာဆိုလိုက်တယ်။ခလေးအစိတ်ကြပြီးတော့ခေါင်းကအစိတ်ကျသွားတယ်11ရောက်သွားတယ်။ခလေးမျက်လုံးတွေဖွင့်လာပြီ။ကဲငါတော့သစ္စာဆိုပြီးပြီမင်းတို့လည်းသစ္စာဆိုကြအောင်ဆိုတော့အင်းရှင်ယောက်ျားကလည်းသူကသစ္စာဆိုတယ်။သူဟာတဲ့ယသိယဟန်နေကိုတရားတရားမရှိဘဲနဲ့လှူဒန်းနေရတယ်။တခါမှတရားတရားရှိပြီသူလှူဒန်းခဲ့တာမရှိဘူးဘူးတဲ့။ဘာဖြစ်လို့သူလှူဒန်းနေရတယ်လို့မေးရင်ဒီကောင်ဟာအမျိုးအနွယ်ရဲ့ကျင့်ဝတ်ပฏิပတ်ကိုဖြည့်ဆည်းတဲ့ပုဂ္ဂိုလ်ပဲလို့ပြောမှကြောက်လို့သူကလှူဒန်းနေတာပါတဲ့။တရားတရားမရှိပါဘူး။ဒီသစ္စာစကားမှန်ခဲ့ရင်ကလေးရဲ့အစိတ်ကြပါသေး။ဟောကြသွားတယ်ချက်ရောက်သွားပြီ။ဒါပဲအမျိုးအနွယ်ရဲ့ကျင့်ဝတ်ပฏิပတ်ကသူမိဘမျိုးဘိုးဘွားတွေကအစဉ်လာအဖြစ်ကြောင်းတကားကြောင်းအမတွေဖြစ်တဲ့အလှူဒါနဝတ်တွေကိုတည်ထားခဲ့တယ်။သူလက်ထက်ကျမှဒီဒါနဝတ်တွေပျက်စီးသွားမယ်လို့ပျက်စီးနေပျက်စီးသွားတယ်။ဒါနကျင့်ဝတ်တွေကိုဖြစ်စီးနေတဲ့ပုဂ္ဂိုလ်ပဲလို့ဒီလိုအပြောခံရမှသူအမတန်ရှက်တယ်။အဲဒီလိုရှက်တဲ့အတွက်ကြောင့်တရားတရားမရှိပေနဲ့သူလှူဒန်းနေပါတယ်ဆိုပြီးဒီစကားသစ္စာစကားပြောတယ်။ပြောလိုက်တော့မှန်တဲ့အတွက်ကြောင့်ဒီသစ္စာစကားကြောင့်ဘာဖြစ်လဲအစိတ်ကျသွားပြန်တယ်။ချက်ရောက်ပြီ။ကဲအင်းရှင်မအလှည့်ရောက်လာပြီ။ဒီမှာကုလသမဏအမျိုးအနွယ်တို့ရဲ့ကျင့်ဝတ်ပฏิပတ်နဲ့ပြည့်စုံပုံလေးဘုန်းကြီးကပြောခြင်းလို့ပါ။အင်းရှင်မကလည်းဗာတိစ္ဆာဆိုလဲ။သူဟာတဲ့ဒီယောက်ျားကိုယူထားတဲ့တခါမှချစ်မြတ်လို့တဲ့စိတ်မရှိပါဘူး။အဲ့ဒီစကားမှန်ခဲ့လို့ရှိရင်ကလေးရဲ့အစိတ်ကြပါသည်ဆိုသစ္စာဆိုလိုက်ရင်ကလေးအစိတ်အကုန်ကြသွားတယ်ထပြီးကလေးထိုင်တော့တာပဲ။သုံးသဆိုင်ကြပြီ။ဆိုင်လိုက်တဲ့အခါကျတော့တယောက်မျက်နှာတယောက်ကြည့်ပြီးတော့ကဲမင်းကြတယ်။အရှင်ဖျားကဗာဖြစ်လို့လဲ။ငါဟာယသိဝတ်ခဲ့တာခုနှစ်ရက်ပဲပြောတယ်ခုနှစ်ရက်ကကြောပြီးတော့ဒီဘက်ဘုရားရောက်တဲ့အခါနှစ်ပေါင်း90တိုင်နဲ့ငါယသိဘုရားမှာတခါမှမပြောမွေးခဲ့ဘူးမပြောမွေးပေမဲ့လို့ငါယသိဘုရားမှာဆက်ပြီးတော့နေထိုင်ခဲ့တယ်ဘာဖြစ်လို့လဲယသိလူတွေကြီးလို့သူများခဲ့ရမှာရှက်လွန်းလို့ဟုတ်တယ်မလားအဲ့တော့ဘုန်းကြီးလူတွေလို့သူများခဲ့မှာခဲ့ရမှာရှက်တယ်ဒီလက်ရှင်လူတွေလို့သူများခဲ့ရမှာရှက်တယ်အဲ့ဒီရှက်လွန်းလို့ငါဒီသာသနာပုံမှာနေနေတာပြောမွေးလို့နေတာမဟုတ်ဘူးတဲ့ယောက်ျားလုံးတဲ့ပုံကမေးကြည့်လိုက်တယ်ခုနကပြောခဲ့တဲ့အတိုင်းပဲတပည့်တော်ဟာတရားတရားမရှိဘဲနဲ့အလှူဒါနပြုနေတာဘာဖြစ်လို့လဲ တပိတော့ရဲ့အမျိုးအနွယ်ကဒါနဝတ္တိကိုတည်ထားခဲ့တဲ့အမျိုးအနွယ်ဖြစ်တော့တပိတော့လက်ထက်ကြမှာဒီဒါနဝတ္တိကိုဖြည့်ဆည်းပြည့်တယ်ဆိုပြီးတော့ကဲ့ရဲ့မှာရှက်လို့တပိတော့လှူနေတာတဲ့တရားတရားရှိလို့မဟုတ်ဘူးရှင်ရှင်မကြတော့လဲမေးကြည့်လိုက်တော့ဘာဖြစ်တယ်လဲသူတို့ရဲ့အမျိုးအနွယ်မှာမိဘတွေကသဘောတူလို့လက်ထက်ထိမြထားတဲ့ယောက်ျားတယောက်ကိုစွန့်ပြစ်ပြီးတော့နောက်ထပ်ယောက်ျားတယောက်နောက်တော့လိုက်သွားရောထုံးစံဆိုတာအမျိုးအနွယ်မှာမရှိဘူးအကယ်၍ဒီယောက်ျားကိုစွန့်ပြစ်ပြီးတော့နောက်ထပ်ယောက်ျားတဦးနောက်တော့သူသာလိုက်သွားခဲ့မယ်ဆိုရင်ဒီကောင်မဟာအမျိုးအနွယ်ရဲ့ကျင့်ဝတ်ပฏิပတ်ကိုဖြည့်ဆည်းနေတဲ့ကောင်မပဲလို့ဒီလိုကဲ့ရဲ့ကြလိမ့်မယ်အဲ့ဒီကဲ့ရဲ့မှာရှက်လွန်းလို့ဒီယောက်ျားကိုမချစ်ပင်တဲ့သူနေနေတယ်ဟောမဟမ်းဘူးလားမဟမ်းပါဘူးနော်သူကဒါအမျိုးအနွယ်ရဲ့ကျင့်ဝတ်ပฏิပတ်နဲ့ပြည့်စုံဘုံကွန်တာဘုန်းကြီးပြောနေတာပါနော်ခုဒီမှာလည်းဘုရားရှင်ကဒီတိုင်းပဲတခိယပရိသတယောက်ျားဤယပရိယအချင်းအင်းရှင်းမသည်တခိအဆွေခင်မမတို့သည်စိရတံအလွန်ကြာမြင့်စွာအလွန်ကြာမြင့်သောအချိန်ကာလကြာမှအာဂတံဆက်ရောက်၍လာသောပခရံအဆွေခင်မမတို့ကိုဒိဋ္ဌဝါနာတွင်မြင်ခဲ့ရသည်ရှိသောပမောတတိဤဝါနှစ်သက်ရှင်လန်းဝမ်းမြောက်တကဲ့သို့ပင်ဤတုဤတဤလောက၌ယပရိယအချင်းအင်းရှင်းမသည်ပတိအင်းရှင်းယောက်ျားကိုဒိဋ္ဌဝါနာတွင်မြင်ခဲ့သည်ရှိသောပမောတတိနှစ်သက်ရှင်လန်းဝမ်းမြောက်တတ်ပေ၏ကောလေယကကုလသံပန္နအမျိုးအနွယ်ကျင့်ဝတ်ပฏิပတ်နဲ့လည်းပြည့်စုံ၏အမျိုးအနွယ်မှာချက်မှတ်ထားတဲ့ကျင့်ဝတ်ပฏิပတ်တွေရှိတယ်အဲ့ဒီကျင့်ဝတ်ပฏิပတ်တွေကိုရိုးရိုးသေးသေးနဲ့လိုက်တာပြုကျင့်တယ်ခေစကားနဲ့ပြောရင်ပေါ့လေမွတ်စလင်နဲ့လည်းယူလိုက်ခရိယန်နဲ့လည်းယူလိုက်စသဖြင့်ဟိုလိုယူလိုက်ဒီလိုယူလိုက်ဒီလိုပုံစံမျိုးဟုတ်သလားမဟုတ်ဘူးလို့ပြောတာနော်နောက်တစ်ခုသီလဝရီသီလနဲ့လည်းပြည့်စုံ၏ပฏิပတ္တပฏิဒေဝတအင်းရှင်းယောက်ျား၌ယုသေတုံအင်းရှင်ယောက်ျားအဘေါ်၌ယုသေစွာကျင့်ယုသေစွာပြုကျင့်တတ်ပေ၏ကိုချင်းသီလကြည့်လိုက်ရင်လည်းသီလနဲ့ပြည့်စုံတယ်အင်းရှင်ယောက်ျားအဘေါ်မှလည်းယုသေစွာဝတ္တရားတွေကိုပြုကျင့်လေရှိတယ်ယိုယိုသေးသေးနဲ့ဆက်ဆံတယ်အင်းရှင်ယောက်ျားကိုနှက်ခဲ့သို့သဘောထပ်ပြီးတော့ယိုယိုသေးသေးနဲ့ပြုကျင့်ပြီးဆက်ဆံတယ်နော်ဧဝရူပတာဧဝရူပပရိယထိုခဲ့သောအင်းရှင်မမျိုးကိုတခိစာအဆွေခင်မွတခိတိစာအဆွေခင်မွမှဟူ၍၎င်းပရိယတိစာအင်းရှင်မှဟူ၍၎င်းဘဝစတိခေါ်ဆိုအပ်ပါပေ၏ဒီလိုအင်းရှင်မမျိုးကိုတော့မိတ်ဆွေနဲ့တူတဲ့အင်းရှင်မလို့ခေါ်တယ်တဲ့ဒါကနံပါတ်6ရောက်မြောက်နံပါတ်9ခုမြောက်အင်းရှင်မလာပြီအကုဒတန္တဝဒတန္တတိစိတအထုဒ္ဒစိတပတိနောတိသိခတိဘေကောတနောဘဒုဝတဝတိနိ
အကုဒ္ဒတန္တဝဒ